Welcome to the Voice of America in Burmese.
အင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ UAE မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးပါတယ် UAE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်နေပါတယ်ကျွန်တော်တပေါက်သားမှာ
ရုရှားရဲ့ခက်စတီတာကိုယူကရိန်းကျူးကျော်ဝင်ရောက်မှုဟာရုရှားကိုထိုးစစ်ကိုအာရုံစွဲဖို့ကြိုးပမ်းလာလို့ရုရှားသမ္မတကဝေဖန်ပါတယ်မြန်မာနိုင်ငံပဋိပက္ခတွေအတွက်ချမ်းဖတ်မှုတွေတူလာပြီးအရသာအများပြတည်ဆုံရတဲ့အပေါ်ကုလသမဂ္ဂကပြင်းထန်ဆုံးရှုတ်ချလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အခြေအနေနောက်ဆက်တွဲဘင်္ဂလားဒေ့ရှ်နိုင်ငံသားတချို့နေဆက်ဖြတ်ကျော်ခုလုံးဖို့ကြိုးစားတာကိုအိန္ဒိယကပိတ်ဆို့လိုက်ပါတယ
်။အဲဒီလိုထိတ်တန့်အောင်သတင်းတွေပြင်ထိုင်းဘက်မှာမောက်သွားခဲ့တဲ့ငါးဖန်လေးဘောကမြန်မာတွေပဋိပက္ခနဲ့နေဆက်ကုံသွဲရဲ့အစရှိတဲ့မြန်မာဆက်ဆက်သတင်းဆောင်ပါတွေကိုလည်းကြားကြမြင်ကြရမှာပါ။နိုင်ငံတကာသတင်းဆောင်ပါတွေဖြစ်တော့လူငယ်မဲတွေနဲ့အမေရိကန်တပ်ပြောက်ရွေးကောက်ပွဲပါကစ္စတန်ကဂျွန်ဘောက်စားတဲ့မိန်းကလေးတွေအကြောင်းစတဲ့သတင်းဆောင်ပါတွေကိုလည်းကြည့်ရှုနှာစင်ကြရပါမယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းအောင်ကတင်ပြပါအောင်မယ်ခင်ဗျာ။
ရုရှားနိုင်ငံထဲကဂတ်စ်ဒေတာတဲ့ယူကရိန်းကိုကျူးကျော်ဝင်ရောက်တာဟာယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေတာထက်ကရုရှားရဲ့ထိုးစစ်ကိုအယုံလဲဖို့ကြိုးပမ်းချက်တာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတင်လာနေမှာပြောပါရယ်စစ်ပွဲအဆုံးသတ်ရေးဆက်ဆံညှိနှိုင်းတဲ့အခါအနေထားအကောင်တစ်ခုကိုရဖို့ကြိုးပမ်းမှုဖြစ်တယ်လို့လည်းပူတင်ကပြောပါရယ်ရုရှားနိုင်ငံအနောက်တောင်ပိုင်းဂတ်စ်ဒေတာထက်ကပြည်သူတွေနေ့စဉ်ဘဝမတည်မငြိမ်ဖြစ်အောင်ယူကရိန်းကတိုက်ခိုက်တာဖြစ်နိုင်စရာရှိပေမဲ့မအောင်မြင်ပါဘူးလို့လည်းပြောပါရယ်ရုရှားစစ်တပ်ထဲသူသဘောဆန္ဒအတိုင်းဝင်လာသူတွေတိုးလာနေပြီးတော့ရုရှားရဲ့စီးရဲရင်မှန်ချက်အတိုင်းဖြစ်လာလိမ့်မယ်လို့လည်းထိတ်တန့်လုံခြုံရေးအရာရှိတွေဒေသဆိုင်ရာအုပ်ချုပ်ရေးမှူးတွေနဲ့ရုပ်မြင်သံကြားတွေ့ဆုံပွဲမှာသမ္မတပူတင်ကပြောကြားသွားတာပါဒါဟာယူကရိန်းတပ်တွေရဲ့နေဆက်ဖြတ်ကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့သမ္မတပူတင်ရဲ့ပထမဆုံးမှတ်ချက်လည်းဖြစ်ပါတယ်ယူကရိန်းစစ်ဖက်အကြီးအကဲအိုလက်ဆန်ဒရာဆရာကီကလည်းကတ်စ်ဒေတာထက်ကနေမြေ396စတူယန်မိုင်ပတ်လည်လောက်ကိုထိမ့်ချုပ်ထားနိုင်ပြီးတော့ဆက်လက်ထိုးစစ်ဆင်သွားမယ်လို့တနင်္လာနေ့မှာပြောပါရယ်အခြေအနေတွေအတော်တင်းမာနေတဲ့အတွက်ကတ်စ်ဒေတာထက်ကပြည်သူတွေဘေးလွတ်ရာရှောင်လင်းကြဖို့ရုရှားအရာရှိတွေကတနင်္လာနေ့မှာတိုက်တွန်းခဲ့ပါရယ်တရင်သက်ပတ်လောက်ရှိလာပြီဖြစ်တဲ့ယူကရိန်းရဲ့ရှောင်းတခင်ထိုးစစ်ဆင်မှုအပေါ်ရုရှားစစ်တပ်တွေကလက်ရှိအချိန်နဲ့ဖြိုးဖျက်နဲ့တုံ့ပြန်နေကြရပါတယ်အစ္စရေးနဲ့ဟာမတ်တို့ကြားအပြစ်ရရေးဆွေးနွေးမှုတွေစီစဉ်ထားတဲ့အတိုင်းရှေ့ဆက်နိုင်လိမ့်မယ်လို့မျှော်လင့်သလိုအပြစ်ရရေးဖြစ်နိုင်ပါသေးတယ်လို့လည်းအမေရိကန်အစိုးရကဩဂုတ်လ10ရက်နေ့မှာပြောပါရယ်အပြစ်ခက်ရစေရဲ့အတွက်အမေရိကန်နိုင်ငံခြားရေးဌာနကပတ်ဝန်းပတ်သက်သူအားလုံးနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနလက်ထောက်ပြောခွင့်ရသူဗာဒန်ပီတာကသတင်းထောက်တွေကိုပြောဆိုခဲ့တာပါအီဂျစ်နဲ့ကာတာနိုင်ငံတို့ကြားဝင်ဆေးဆက်မှုနဲ့အပြစ်ရရေးနောက်တစ်ကြော်ဆွေးနွေးမှုတွေကိုကြာရပတင်းနေ့မှာကျင်းပဖို့ရှိနေတာပါ။ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအစ္စရေးနဲ့ဟာမတ်တို့တိုက်ပွဲကြောင်းအရသာပြည်သူတွေတေချေနေရတဲ့အပေါ်သတင်းလာနေမှာပြစ်တင်ရှုံချလိုက်ပြီးတော့တစ္ဆကံတွေလုပေးရေးနဲ့အပြစ်ရရေးပြန်လည်ဆွေးနွေးအဖြစ်ရှာကြဖို့ကာစာဒေတာရင်းကအရသာတွေကိုကာကွယ်ကြဖို့တိုက်တွန်းကြောင်းကုလအတွင်းမှုချုပ်ရုံးလက်ထောက်ပြောခွင့်ရသူဖာရန်ဟတ်ကသတင်းလာနေသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကာစာဒေတာမှာတိုက်ပွဲတွေဆက်ဖြစ်နေသလိုအစ္စရေးဘက်ကအပြစ်ရမယ်အရေးအယံမတွေ့ရတဲ့အတွက်ဆိုပြီးတော့ဟာမတ်တို့ဘက်ကတော့အပြည့်ရဆွေးနွေးပွဲအပေါ်တန်ရရှိနေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အကြံပြုတင်ပြချက်ကိုအခြေခံထားတဲ့အပြည့်ရရသဘောတူညီမှုကိုဟာမတ်တို့ကလက်ခံထားပါတယ်။အမေရိကန်နဲ့တရုတ်ကပစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားတည်ငြိမ်လာတဲ့ကုန်သွယ်မှုတွေဆက်ပြီးတော့ထိန်းထားနိုင်အောင်လို့အမေရိကန်အကြီးအကဲအာဝန်ရှိသူတွေတည်တင်းမှတ်တဲ့တရုတ်နိုင်ငံကိုတွားရောက်မယ်လို့အမေရိကန်အစိုးရကတင်လာနေမှာပြောပါရယ်နိုင်ငံကုံသွေးရေးတင်းမာမှုတွေအရှင်ရော့ကြလာတဲ့အချိန်မှာပဲအမေရိကန်အရာရှိတွေတရုတ်နိုင်ငံကိုတွားရောက်မှာပါမနစ်ကဖွဲ့စည်းလိုက်တဲ့အမေရိကန်မနာရေးလုပ်ငန်းအဖွဲ့ FWG ကငွေကြေးတင်ငိမ့်မှုနေဆက်ဖြတ်ကျော်တင်အချက်အလက်ပေးပို့မှုအပါအဝင် Fentanyl မူရေဆေးဝါးတိုက်ဖျက်ရေးစတဲ့ကိစ္စရပ်တွေကိုလည်းတရုတ်အရာရှိတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်အလုံယုံဆွေးနွေးပွဲတွေကိုကြာတာပတင်းနဲ့တောက်ကြနေရတာကျင်းပမှာဖြစ်ပြီးတော့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတော့ဘာနာရေးဝန်ကြီးဌာနနိုင်ငံတကာဘာနာရေးဌာနဒူလက်ထဝန်ကြီး Brad Neiman ကဦးဆောင်မှာဖြစ်ပါတယ်အမေရိကန်ဘ ਹੁ ဘန်ကအရာရှိတွေနဲ့ FWG လုပ်ငန်းအဖွဲ့မှာပါဝင်ကြမှာဖြစ်ပါတယ် တရုတ်နိုင်ငံဖက်ကတော့တရုတ်ပြည်သူပန်လက်ထောက်အုပ်ချုပ်ရေးမှူးဟွမ်ရှောင်ဂန်ကအလုံယုံဆွေးနွေးပွဲကိုပူရဲဦးဆောင်မှာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ဆက်ဆံရေးကိုတာဝန်သိစွာစီမံခန့်ခွဲခြင်းအပြင်ရှေ့ရှေ့ခန့်နဲ့ဆက်သွယ်ရေးလမ်းကြောင်းတွေထူထောင်သွားဖို့ဆိုတဲ့သမ္မတဂျိုးဘိုဒန်နဲ့ဘာနာယေးဝန်ကြီးဂျန်နက်ယယ်လန်တို့ရဲ့လမ်းညွှန်ချက်အပေါ်အခြေခံပြီးတော့နိုင်ငံစည်းပွားရေးအရာရှိတွေတွေ့ဆုံဆွေးနွေးတာဖြစ်တယ်လို့လည်းမစ္စတာနေမင်ကပြောပါတယ်။
ယူရီမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူရီမြန်မာဝိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းရဲ့အင်ကားနဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလှတ်တလို့တရင်ပတ်တွေအတွင်းအကြမ်းဖက်မှုတွေတိုးလာပြီးတော့အရက်သားအများအပြားတေဆုံခဲ့ရတဲ့အပေါ်ကုလသမဂ္ဂကအပြင်းထန်ဆုံးပြစ်တင်ရှုံချလိုက်ပါတယ
် We condemn in the strongest terms the escalation of violence that has led to heavy civilian casualties in the country in recent weeks
ရှခိုင်ပြည်နယ်မောင်တော်နဲ့ရှမ်းပြည်နယ်လာရှိုးတို့မှာပေါ်ပေါက်နေတဲ့တိုက်ပွဲတွေကနေတင်းရှောင်မှုကြိုးပမ်းကြတဲ့အရက်သားတွေတပ်ဖြတ်ခံနေကြရတဲ့ဆိုရယ်စိုးရင်စရာတရင်တွေကြားနေရပြီးဒီဖြစ်ရတွေဟာပြင်းထန်လာတဲ့ပဋိပက္ခတွေကြားစိုးရင်စရာအလွန်ကောင်းတဲ့အခြေအနေတရဖြစ်တယ်လို့တန်းနဲ့ချီတဲ့ပြည်သူတွေဟာစစ်ပွဲကြားကအမြေစာပင်ဖြစ်ကြရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးလက်ထောက်ပြောခွင့်ရဖာရန်ဟတ်ကသိစတဲ့စာရှင်းလင်းပွဲမှာပြောဆိုသွားတာပါအရက်သားပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းတွေကိုကာကွယ်ရမယ်ဆိုတဲ့အပြည့်ပြည့်ဆိုင်ရာလူ့အခွင့်အရေးဥပဒေကိုပဋိပက္ခမှာပအဝင်ပတ်သက်သူအားလုံးစာလိုက်နာကြပါလေကုလကတိုက်တွန်းသွားပါတယ်လူသားချင်းစာနာမှုအကူအညီတွေကိုပေးကင်းစွာပေးပို့နိုင်အောင်အရေးတကြီးခွင့်ပြုပေးတဲ့လို့လည်းပြောခွင့်ရသူကတိုက်တွန်းတောင်းဆိုသွားပါတယ်မြန်မာနိုင်ငံတွင်မှာစီးရီးပဋိပက္ခတွေကြောင့်အခြေအနေတွေပုံမဆိုးဝါးလာနေတဲ့အတွက်ကလင်းငယ်6တန်းအပအဝင်လူသားချင်းစာနာမှုအကူအညီလိုအပ်သူက 18.6 တန်းရှိတယ်လို့လည်းပြောခွင့်ရသူကနိုင်စင်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်အကူအညီတွေအဲ့ဒီလောက်ထိလိုအပ်နေပေမဲ့လို့2024လူသားချင်းစာနာထောက်ထားမှုလိုအပ်ချက်နဲ့တုံ့ပြန်ရေးစီမံချက်အတွက်လိုအပ်နေတဲ့ရမုံငွေဒေါ်လာ964တန်းမှာ214တန်းသာရရှိထားတယ်လို့လည်းပြောကြားသွားပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာယာရူးကနှုတ်ထွက်ခဲ့ရတဲ့ပြည်တွင်းဆန္ဒပြပွဲတွေအပြီးအကြမ်းဖက်မှုတွေနဲ့နိုင်ငံရေးယုံရင်ဆန်ခတ်မှုတွေကနေလွတ်မြောက်ဖို့နေဆက်ဖြတ်ကျော်ဖို့စူးစမ်းခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတရာစီနေပါကိုအိန္ဒိယကဖမ်းဆီးလိုက်တယ်လို့နေဆက်အာဏာပိုင်တွေကသတင်းလာနေမှာပြောပါတယ်အိန္ဒိယနိုင်ငံရဲ့ဝင်ရောက်ခွင့်ရဖို့စောင့်နေသူများနဲ့ချီရှိနေသေးတယ်လို့လည်းအိန္ဒိယနဲ့အလုံးစုံရဲ့တပ်ဖွဲ့ BSF ကပြောပါတယ်မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဟိန္ဒူဘာသာဝင်တွေကလူနည်းစုဖြစ်ပြီးတော့သူတို့ကိုရှေ့ခ်ဟာစီနာရဲ့အဝါနီလိခ်ပါတီကိုအမခံထောက်ခံသူတွေအဖြစ်ရှုမြင်ကြတာပါ15နှစ်ကြာအုပ်ချုပ်ခဲ့တဲ့မစ်ဟာစီနာဟာအောက်ဟိုလာ9ရက်နေ့မှာရုတ်တရက်နှုတ်ထွက်ပြီးတော့အိန္ဒိယနိုင်ငံစီတင်းရှောင်သွားခဲ့ပြီးတဲ့နောက်မှာတော့ဟိန္ဒူအိမ်ဆောင်စုတွေဟိန္ဒူဘုရားကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုတိုက်ခိုက်မှုအများအပြားပေါ်ပေါက်လာပါတယ်West Bengal ပြည်နယ်ထက်ကနေအိန္ဒိယနိုင်ငံရဲ့တိတ်တဆိတ်ဝင်ရောက်ဖို့ကြိုးပမ်းသူဆက်သမှုကိုလည်းဖန်ဆီးထိန်းသိမ်းထားတယ်လို့ BSF က AFP သတင်းကိုပြောပါတယ်။နှစ်နိုင်ငံနဲ့နိမိတ်ပေါင်းကီလိုမီတာ4000ကျော်ရှည်လျတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအိန္ဒိယကလုံးဝနေပါဝန်းရံထားတာဖြစ်ပြီးခြံစည်းရိုးခတ်မထားတဲ့နေရာကအတော်များများရှည်နေပါသေးတယ်။ခရစ်နိုင်ငံမျိုးရောအေသင်အနီးထိရောက်လာတဲ့ပြင်းထန်လာတဲ့တောမင်းကြီးတွေဟာသတင်းလာနေမှာတော့မြို့စွန်ထိကူးဆက်လာပါတယ်။အိမ်တွေကားတွေမိဘေးတင်ပြီးတော့လမ်းတွေလည်းမိခိုးပြာမုံနေတဲ့ဖုံးအုပ်ကုန်းတို့ရှားနေချီတဲ့လူတွေလည်းပေးလို့ရတင်းရှောင်ခဲ့ရတာပါ။အေသင်မြို့မြောက်ဖက်တောင်းဝန်းတွေစီကတိုက်ခလာတဲ့လူပြင်းတွေကြောင့်ထိန်းလို့မရနိုင်လောက်အောင်ကူးဆက်လောင်ကျွားနေတဲ့တောမင်းကြီးကို EU အဖွဲ့ဝင်နိုင်ငံတွေကဝိုင်းဝန်းငိမ့်တပေးဖို့လဲခရစ်အစိုးရကအကူအညီတောင်းခံထားပါတယ်။ဆယ်နှစ်ကျော်ကာလအတွင်းမြို့ရောအတွင်းပိုင်းတွေပထမဆုံးကူးဆက်လာတဲ့မိညွန်းတွေဟာလူနေတိုက်ခန်းတွေ၊ကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပါကူးဆက်ခံနေပြီလို့လည်းမိသားစုတွေကပြောပါရယ်။ညမိုးချုပ်တဲ့အထိမိညွန့်ကြိုးသွားမဲ့လက်အရေးလက္ခဏာလည်းမတွေ့ရသေးပါဘူး။တနင်္ဂနွေနေ့ညနေ3နာရီလောက်မှာအီသင်းမြို့မြောက်ဖက် -20 အကွာလောက်မှာစတင်လောင်ကျွမ်းခဲ့တဲ့တော်မကြီးကိုစေတနာဝန်ထမ်းမိသားစု900ကျော်မိသက်က169ဆင်းရေဖြန်းလေရင်35ဆင်းနဲ့မိငိမ့်တက်နေကြတာဖြစ်ပါရယ်။ Greece နိုင်ငံကတော်မီတွေကိုငိမ့်တက်ဖို့ပြင်သစ် Italy ချက်ပြီးသူသမရနိုင်ငံ Serbia နဲ့ Turkey နိုင်ငံတို့ကလေရင်တွေမိသက်သမားတွေရှိလို့မယ်လို့လည်းခံမှန်းရပါရယ်။
မနက်ခင်းနောက်ဆုံးသတင်းတွေကိုနားလည်ချင်ညာပေးတာပါအခုအမေရိကန်သတင်းဆောင်ပါတပုတ်ကိုတင်ပြပါမယ်အမေရိကန်လူငယ်မဲတွေနဲ့ Trump အမမို့ Harris တပရဖြစ်လာနိုင်ပါမလားလူငယ်မဲဆန္ဒရှင်တွေကြားထောက်ခံမှုတွေစိတ်အားတက်ကြွတာတွေတိုးလာတာကိုနှစ်ဖက်စလုံးကစစ်စင်သူတွေကတော့မြင်နေကြရပါတယ်ဒါပေမဲ့လည်းတမိုင်းမတန်းတွေအရဆိုရင်တော့လူငယ်တွေဟာရွေးကောက်ပွဲမှာမဲလာပေးတာနေပါတယ် လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒါဟာပြောင်းလဲသွားနိုင်မလားဆိုတာတီနထရင်းတင်ပြထားပါတယ်ကိုငင်းချန်းကပြောပြမှာပ
ါလာမယ့်နိုဝင်ဘာသမရရွေးကောက်ပွဲမှာလူငယ်မဲဆန္ဒရှင်တွေလူဦးရေများလာတဲ့အတွက်အရေးကြီးတဲ့နေရာမှာရောက်လာပြီးသူတို့သာမဲလာပေးမယ်ဆိုရင်အမေရိကန်သမိုင်းမှာပထမဦးဆုံးအမျိုးသမီးသမရကိုရွေးချယ်လိုက်နိုင်ပါတယ်လူငယ်လှုပ်ရှားမှုမဟာမိတ်အဖွဲ့ကRudy Garrett ga
The reasons why young people are a little bit more dubious about showing up this election.
ဒီကရွေးကောက်ပွဲမှာလူငယ်တွေမဲလာထည့်မပေးဖို့တန်ရရများနေရတဲ့အကြောင်းကလက်ရှိအစိုးရလောက်ကိုင်းဆောင်ရွက်နေတာတွေအပေါ်မှာစိတ်ပြက်လာကြလို့ပါ။သူတို့လူဖွဲ့စည်းအတွင်းမှာသူတို့မြင်ကျင်သလောက်အရှိန်ဟုန်နဲ့ပြောင်းလဲတာတွေကိုမတွေ့ရတဲ့အတွက်လူငယ်တွေကစိတ်ပြက်နေကြပါတယ်
။ဒါပေမဲ့လည်းဒုသမ္မတကမလာဟဲရစ်စ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာကြတဲ့ကစိတ်လှုပ်ရှားသူတွေပုံများလာပါတယ်။
The numbers with young voters in particular were great.
လူငယ်တွေမဲထဲတဲ့အရေးအတွက်ကအထူးအားရစရာကောင်းပါတယ်။အထူးပဲစိတ်အားထက်သန်ကြပါတယ်။မဲပေးမဲ့လူငယ်တွေနေချင်းညာချင်း900ခိုင်နှုန်းတိုးလာတာကိုကျွန်တော်တို့တွေ့ရပါတယ
်။အသက်16နှစ်အရွယ်ဆလီစ်ဂါဗက်စ်ဟာလည်းအခုလိုအပြောင်းအလဲအတွက်စိတ်အားတက်ကြွနေပါတယ်။
I was like
ကျမအစတုန်းကမဲပေးဖို့အစီအစဉ်မရှိပါဘူး။ဒါပေမဲ့အခုသမ္မတဘိုင်ဒန်ဆက်မပြိုင်တော့ဘဲနဲ့ကမလာကပြိုင်ပါလိမ့်မယ်။အမျိုးသမီးသမ္မတတယောက်ဖြစ်လာနိုင်ခြင်းအပေါ်မှာကျွန်မအထူးပဲစိတ်လှုပ်ရှားမိပါတယ်အခုဆိုရင်တော့နိုင်ငံရေးကိုပို့ပြီးတော့ကျွန်မစိတ်ဝင်စားမိပါတယ
်အခုလိုစိတ်လှုပ်ရှားမှုတွေကြောင့်မဲပေးဖို့စည်ရင်းလာပေးတဲ့သူအစ်စ်တွေတိုးလာတာကိုမြင်နိုင်ပါတယ်သမ္မတဂျိုးဘိုင်ဒန်ထပ်မပြိုင်တော့ဘူးလို့ကြေညာပြီး9ရက်အကြာမှာလူသသိန်းလောက်စည်ရင်းလာပေးကြတယ်လို့ vote.org website ကဖော်ပြပါတယ်အဲ့ဒီထဲမှာအသက်18နှစ်ကနေ34နှစ်အရွယ်လူငယ်မဲစရင်အစ်စ်က85ရာခိုင်နှုန်းပါဝင်ပါတယ်။ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲကတော့အကျိတ်အနယ်ရှိနေသေးပါ။အကြောင်းကတော့သမ္မတဟောင်းဒေါ်နယ်ထရန့်ကိုကြိုက်တဲ့လူငယ်အမျိုးသားမဲဆန္ဒရှင်တွေကလည်းတူညီတဲ့အရေးအတွက်နဲ့စရင်လာပေးကြတာပါ။
A lot of them don't
American Civic အခြေအနေတစ်ခုလုံးကအားလုံးအတွက်အလုပ်ဖြစ်တယ်လို့လူတော်တော်များများကမမြင်ပါဘူး။ဒီမိုကရက်တွေကအလုပ်ကိုင်တွေပိုရလာတယ်။သမနာကအလောက်ကင်တွေအကြီးအကျယ်ဖန်တီးပေးထားတယ်လို့ပြောတဲ့အချိန်အခြေခံအားဖြင့်ဒီလိုတကယ်ဖြစ်ပျက်နေတယ်လို့သူတို့ကမမြင်ကြပါဘူ
းအဲ့ဒီတဲမှာအသက်26နှစ်အရွယ် Frankie Russell လည်းပါဝင်ပါတယ
် The way to get my age is that you got to
ကျွန်တော်အရွယ်တွေကိုစီးယုံဖို့ဆိုရင်ကျွန်တော်တို့အရွယ်လူငယ်တွေနဲ့ထိတွေ့စကားပြောဖို့လိုပါတယ်အခွန်လျှော့ချရေးလုပ်တယ်အခွန်တွေလျှော့ချတယ်တနတ်ကင်ဆောင်မှုယုံကြည်ခွင့်ဓာရီပြောယုံနဲ့မလုံလောက်ပါဘူးတခြားကိစ္စတွေပြောဖို့လိုပါတယ်အမေရိကန်တွေကိုပထမဦးစားပေးမူဝါဒလိုအပ်ပါတယ်။တည်တဲ့အတိုင်းစစ်ပွဲအစ်စ်တွေထပ်မဖြစ်ဖို့ကျွန်တော်တို့ပတ်ဆက်တွေပြည်ပကိုမပေးဖို့ကိုယ့်ပြည်တွင်းအတွက်ပဲတင်ထားဖို့လိုပါတယ်
။ Frustration does not equal apathy.
စိတ်ပြတ်တယ်ဆိုတာကစိတ်မွေစားတာမဟုတ်ပါဘူး။နိုင်ငံရေးမှာဖြစ်ပျက်နေတာတွေကိုလူငယ်တွေကနားလည်ပါတယ်။ဖြစ်နေတာတွေကိုလည်းသူတို့ကအလေးထားပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပါဝင်ုံနဲ့သူတို့တွေ့ချင်းမြင်ချင်းနဲ့အပြောင်းအလဲတွေတကယ်တမ်းမတွေ့ကြပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်အနည်းငယ်တော့ကဖြစ်ပျက်ခဲ့တဲ့အပြောင်းအလဲတွေကြောင့်လမ်းကြောင်းတစ်တစ်ခုမုတ်ချဖန်တီးလာမယ်လို့တော့ကျွန်မထင်ပါတယ်
။အခုလမ်းကြောင်းတစ်ကမဲပုံးတွေစီရောက်လာမလားဆိုတာကတော့စောင့်ကြည့်ရမှာပါ။တေးကြတာကတော့လူငယ်မဲတွေကိုလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရှော့မတွက်တင်ကြောင်းပါခင်ဗျာ
။ဆက်လက်ပြီးမြန်မာဆက်ဆက်သတင်းတွေကိုတင်ပြကြပါမယ်။နေဆက်ကိုယ်သွေးကိုမကြည့်မီထိုင်းနိုင်ငံတောင်ပိုင်းကိုလမ်းပြချစ်ကြအောင်ပါဖူကေကေမှာမြန်မာ6ဦးပါဝင်တဲ့၅ဖန်လေးစစ်နေမြုပ်ခဲ့တို့ထိုင်းရတကကေတင်ခဲ့ရပြီးလေးဘောပါလာသူအားလုံးအသက်ဘေးကတို့မြောက်ခဲ့တယ်လို့သိရပါတယ်။ဒီသတင်းကို VOE သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကုရဘူရီခရိုင်နဲ့ရနောင်းခရိုင်အတွင်းကမြန်မာရေလုတ်သားတွေလိုက်ပန်လာတဲ့ဝလက်အမျိုးအစား၅ဖန်လေးဟာဩဂုတ်လ12ရက်နေ့မနေ့အစောပိုင်းမှာဖူကေခရိုင်ရေပိုင်တဲ့ထဲမှာနေမြုပ်သွားခဲ့တာပါ။၅ဖန်လေးဟာဖန်ကားခရိုင်တဲကလေဖြစ်ပြီးမြန်မာတွေ6ယောက်ပါဝင်တယ်လို့ဆိုပါရယ်ကနဦးသတင်းနေရသူတို့ကိုထိုင်းရီတက်ကကယ်ဆယ်နိုင်ခဲ့တာကြောင့်အသက်ဘေးကလွတ်မြောက်ခဲ့တယ်ဆိုပြီးထိုင်းတောင်ပိုင်းဖန်ကားခရိုင်ထဲမှာအခြေစိုက်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါရယ
်ဒီ၅ဖန်လေ
းဟုတ်ကဲ့
ဖန်လေးနေတာနေတော့ပမာလေးအေးပါဝင်လို့အေးခံလို့ဒီဆောင်နဲ့ဒီမှာတော့ဟိုအတက်အနေတော့မဖြစ်ကြဘူးပေါ့အဲအဲပင်လေအဘွားပေါ့ပင်လေအဲကိုမထွက်ခင်ပင်လေအဘွားအဲအဲခုကအပိုင်းကြီးနဲ့ဒီပိုင်းနဲ့ကတော့ဖြစ်ကြဘူ
းဟုတ်ကဲ့ဟုတ
်ကဲ့ဒီတော့ဒီဝလက်လေးအငယ်ပေါ့အာလေးဟိုသာမြန်မာကရှိအောင်နဲ့ထိုင်းကတော့အဲအဲ့လိုမျိုးပါ
ငါးဖက်ဆက်လီဟာခလိုင်းလေပြင်းထန်ပြီးရာသီဥတုဆိုးဝါးနေရာကနေလှေဝမ်းပိုက်တွင်ရေစိတ်ဝင်ရာကနေနစ်မြုပ်သွားခဲ့တာလို့လဲအမှတ်3ရေတက်ကယ်ဆယ်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရေတက်ရဲ့သတင်းထုတ်ပြန်ချက်အရမြန်မာ6ဦးပါတယ်လို့လဲဆိုပါတယ်ပင်လယ်ဝမှာနစ်မြုပ်ခဲ့တဲ့လေကိုတခြားလေကကယ်ဆယ်ခဲ့တာကြောင့်အသက်ဘေးကတော့လွတ်မြောက်ခဲ့ပေမဲ့ဆေးရုံကိုပို့ပြီးတော့ကုသမှုတွေခံယူနေရတယ်လို့လဲဆိုပါတယ်
အဲ့နည်းနည်းတော့လိမ့်နေတယ်ဆိုတော့ဟိုငွေတန်ရတာမျိုးတွေတော့ရှိမှာပေါ့အဲ့ဒီကသူတို့ဒီကြရာကြီးအစိုးရစီရင်ဖို့ပို့ပြီးတော့ဒီဟာကျမကြီးစစ်စစ်သားတို့ဘာလို့လိုအပ်တဲ့ဟိုစီယူဇူကြီးပါတဲ့ဟာတော့အဲ့ဒါလေးလောက်တော့
လှေတွေကအိုဟောင်းနေတာဒီကြောင့်လှေအတော်များများမှာလှေဝမ်းပိုက်တွေပေါက်တာတွေရေယိုစိတ်နေတာတွေကိုမကြာခဏကြုံနေရတယ်လို့လည်းလှေထိုးသားတွေကပြောဆိုခဲ့ပါတယ်ရှင်
ဆက်ပြီးတော့နေဆက်ခုံသေးအကြောင်းကြည့်ကြအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနောက်ဆက်တွဲစိုးကြိုးအနေနဲ့နိုင်ငံနှစ်စီးပွားရေးလုပ်ငန်းတွေကပါထိခိုက်လာပြီးအထူးသဖြင့်တော့အဓိကကျတဲ့နေဆက်ခုံသေးပါကြီးကြီးမားမားအခက်အခဲကြုံလာကြပါတယ်နောက်ဆက်တွဲရခိုင်မှုကတော့ပြည်သူတွေအထူးကိစ္စုံဖြစ်သွားတာပါပဲလို့နိုင်ငံရေးနဲ့စီးပွားရေးသုံးသပ်သူတွေကပြောကြပါတယ်ထိုင်းနိုင်ငံမဲဆောက်မြို့ကနေမတ်ညွန့်ညွန့်လွင်ကသတင်းပေးပို့ထားပါတယ်
စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံဟာဗက်ပေါင်းစုံယူယွင်းပျက်စီးမှုတွေနဲ့ကြုံတွေ့လာရတာမှာနေဆက်ကုံသွဲမှုကဏ္ဍတစ်ခုလည်းအပါအဝင်ဖြစ်ခဲ့ရတယ်လို့နိုင်ငံရေးသုံးသပ်သူတွေစီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ
်ဒီနေဆက်စီးပွားရေးကုံသွဲမှုတွေကယူယွင်းလာပြီးပျက်စီးလာပြီးဆိုတော့ ਨੇ အဲ့ဒီတိုင်းပြည်ရဲ့အခြေအနေကကျွန်တော်တို့လန့်တွက်လို့ရတယ်ဗျကျွန်တော်တို့နေဆက်ကနေကုံသွဲလို့မရတော့ဘူးနိုင်ငံသားကုမ္ပဏီတွေပြင်သွင်းလို့မရတော့ဘူးအဲ့အဲ့လိုမျိုးပဲတခြားစေဝါအပါအဝင်ကျမတွေထောက်ခံပစ္စည်းအပါအဝင်ပေါ့နော်အဲလူသုံးမှုအတောင်ပစ္စည်းတွေအစအစအရာရာပေါ့နော်ကျွန်တော်တို့နိုင်ငံတကာနဲ့ကုန်သွယ်ရတဲ့ကိစ္စကျွန်တော်တို့ပြည်တွင်းကိုအဲ import လုပ်ရတဲ့ကိစ္စတွေအခုကကျွန်တော်တို့နိုင်ငံမှာထွက်ရှိတဲ့ကုန်ပစ္စည်းတွေအခုစိုက်ပျိုးရေးပဲဖြစ်ဖြစ်ဘာဖြစ်ဖြစ်အဲကုန်ပစ္စည်းတွေကို export တင်သွင်းတဲ့ကိစ္စတွေမှာတော်တော်လေးကိုခက်ခဲကြက်တဲသွားတယ်တရားပွင့်ရင်မပွင့်ရင်ကကျွန်တော်တို့ကုန်စည်းကုသရောင်းဝယ်မှုကိုတိုက်ရိုက်အချိုးမကျဘူးအခုအမှတ်တရလည်းဖွင့်တယ်အမှတ်တရလည်းဖွင့်တယ်ဆိုတာကဘာမှအသိအများကြီးမထူးကြသွားဘူးသို့တော့ကုန်ဒီကုသမှုရောင်းမှာဘာတွေခက်ခဲသွားလဲဆိုတော့ငွေကြေးပေါင်းမမှုတွေဖြစ်လာတယ်ပြီးတော့တိုင်းပြည်ကမတည်ငြိမ်တဲ့အခါကျတော့ကျွန်တော်တို့ကုန်ဒီအလွယ်တကူကိုကျွန်တော်တို့ export ကုန်ဒီတွေမထွက်တော့ဘူး import ကုန်ဒီတွေတွင်းတဲ့အခါမှာလည်းကျွန်တော်တို့ကငွေလဲတော့အရန်များတဲ့အခါကျတော့ကျွန်တော်တို့အရင်တော့ဝယ်တဲ့ဈေးနှုန်းနဲ့ပစ္စည်းတစ်ခုဝယ်လို့မရတော့ဘူးဆိုတော့ကျွန်တော်တို့နေဆက်ကုန်သွယ်မှုကကျွန်တော်တို့ပြည်တွင်းကလူတွေရဲ့ဘဝတွေကိုအများကြီးထိရောက်စေတယ်တကယ်ကိုသတိစရာနဲ့အကျိုးသက်ရောက်စေပါတယ်
ထိုင်းနိုင်ငံမှာနှစ်ဖက်ကုန်စည်စီးဆင်းမှုနဲ့ကုန်သွယ်မှုတွေမှာအာဏာသိမ်းလိုက်ပြီးတဲ့နောက်ဖြစ်လာရတဲ့အခြေအနေကြောင့်ကုန်စည်နှုန်းတွေအစမတန်တက်သွားရပြီးဒီဒဏ်တွေကိုအများဆုံးရင်ဆိုင်ကြရတာကပြည်သူလူထုတွေပဲဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်တဦးကပြောပါတယ်
။အရင်တန်ငယ်တည်ငြိမ်တဲ့အချိန်တော့သွားကြလာကြရဲဆိုရင်အာရှလမ်းမကြီးကိုအသုံးပြုပြီးတော့မြောက်ရီနဲ့ကော့ဂရိတ်က45မိနစ်တနာရီခရီးပေါ့။အဲဒီနေ့မှာတော့အခုဒါထုတ်ကောက်ကိုလမ်းဆိုပြီးတော့ပေါ်လာတဲ့လမ်းကြောင်းကိုသွားကြရတယ်။ရာသီဥတုမိုးရွာတဲ့ကာလမှာမိုးရွံ့ကာလမှာဆိုရင်သွားလာရေးခက်ခဲတယ်။သွားလို့မရဘူး။လမ်းမြေလမ်းရွှင်လမ်းဖြစ်တဲ့အခါမှာခီးတဲ့ကားတော့သွားဖို့မလွယ်ဘူးပေါ့။အဲ့ဒီပုံမှာအဲကျွန်တော်တို့လမ်းကြောင်းကတွေအနေနဲ့အပူကုန်တဲ့ငွေတွေကလည်းဖအံရောက်ဖို့ကိုကာဒစီယာ350လောက်အပူကုန်ကြရတယ်ပေါ့ဟုတ်အားလုံးဝန်ဆောင်မှုတွေတက်သွားတယ်ကုန်ကြစိတ်တွေမြင်လို့မရတဲ့အရာတွေအများကြီး cost တွေတက်သွားတယ်အဲ့ဒီ transport charges တွေကပြည်သူအပေါ်ပဲနောက်ဆုံးကြတော့ထိခိုက်နေတာမျိုးရှိတယ်ပြည်သူမှာကုန်စည်နှုန်းကြီးမြင့်မှုတွေရှိတယ်ကျွန်တော်ဒီဘက်ကထိုင်းရလာတဲ့ကုန်စည်တွေအပေါ်မှာလည်းကုန်စည်နှုန်းတွေငွေကြေးမတည်ငြိမ်မှုငွေ exchange rate တွေအပေါ်မှာတက်တဲ့အပေါ်မှာအပြင် transport charges အပေါ်မှာတက်တဲ့ဈေးနှုန်းတွေကြောင့်ပြည်သူတွေပဲစိုးကျိုးတွေဆက်ပြီးခံစားနေရတယ်ပေါ့ဟုတ
်စအနာရှင်ကိုတော်လှန်တိုက်ပွဲဝင်နေတဲ့ကာလအခုလိုကြုံတွေ့ကြရတဲ့အခက်အခဲတွေပေါ်မှာတော့ပြည်သူတွေအနေနဲ့နားလည်မှုပေးဖို့လိုအပ်ပါတယ်လို့တော့ဦးအောင်ပြေကဆိုပါတယ
်အဲ့တော့ဓမ္မနဲ့အာဓမ္မနဲ့ဂျာအတိုက်ပွဲမှာလက်နဲ့ကင်ပြီးတိုက်နေတာဖြစ်တဲ့ကြောင့်မို့အဲ့တိုက်ပွဲအတွင်းမှာတော့တိုက်ပွဲကာလမှာတော့သွားရေးလာရေးဆိုတာဒီလိုပဲခက်ခဲမှာပဲအဲ့တော့ခက်ခဲရှိတဲ့ပြည်သူတွေအတွက်ကျွန်တော်တို့အကိုချင်းစာပါတယ်အဲအားလဲအနာပါတယ်တောင်းလဲတောင်းမှတ်ပါတယ်တကယ်တော့ကျွန်တော်ဒါခဏတွင်အချိန်ပါပဲကျွန်တော်တို့အလွယ်ပြောရရင်တော့ကျွန်တော်တို့နေကောင်းမှုအတွက်ကြမ်းမာမှုအတွက်စေခါကြီးတောက်ရတယ်လို့ပါပဲကျွန်တော်တို့ခဏတောက်တဲ့အချိန်မှာတော့ခါပါလိမ့်မယ်မကြခင်မှာကျွန်တော်တို့အရေးတော်ဝင်ကြီးအောင်မြင်သွားတဲ့တနေ့မှာဒါတွေအားလုံးကအဆမတန်မြေမြန်ဆန်ဆန်နဲ့ဖွံ့ဖြိုးလာလိမ့်ပါလာပါလိမ့်မယ်
စစ်ကောင်စီဟာနေဆက်ကုံသွယ်မှုတွေကိုဘယ်လိုနီးလန်းနဲ့ပဲလှုပ်လှုပ်အဆင်ပြေနိုင်မှာမဟုတ်ဘူးလို့လည်းစီးပွားရေးလုပ်ငန်းရှင်ကိုရဲကပြောပါတယ
်ဒီနေဆက်ပါတိုင်းသားလက်နက်ကိုင်တွေရှိတယ်အဲဆိုပြီးတော့ကျွန်တော်တို့ဒီလမ်းကြောင်းတွေပိတ်ဆို့နေရင်ရေကြောင်းကုံသွယ်ရေးရသွားမယ်ဆိုပြီးတော့သူတို့ဒီထိုင်းဆိုရနဲ့အာဏာပိုင်နဲ့ဆွေးနွေးတာလဲကြားမိတယ်ဒါပေမဲ့လက်တွေ့မှာတော့ကောင်တယ်ဖော်ဖို့ကမအောင်မြင်နိုင်ဘူးဘာကြောင့်မအောင်မြင်လဲဆိုရင်ကျွန်တော်ကဒီ export import ပို့ကုန်သွင်းကုန်ပေါ်မှာအဲဒေါ်လာကိုပြန်ပြီးတော့ exchange money ပြန်ချိန်တဲ့အခါမှာအဲပထမက80 30ပေါ့အဲဒီချိန်ကြတဲ့အခါမှာကျွန်တော်တို့အဓိကအခုပြန်ကောက်နေတာ65 35 65ရာခိုင်နှုန်းကကျွန်တော်တို့ပြင်ပပေါက်ဈေးနဲ့လဲလို့ရပြီ35ရာခိုင်နှုန်းကအစိုးရဘိုးဘန်းသတ်မှတ်တဲ့အဲငွေကြေးနဲ့လဲရတဲ့အခါမှာဆုံးရှုံးမှုတွေနစ်နာမှုတွေအများကြီးရှိတယ်အဲ့အတွက်စီးပွားရေးသမားတွေတကယ်ကုမ္ပဏီကြီးတွေကဒီချိန်မှာအလုံးမလုံးနိုင်ကြတော့
ထိုင်းစက်မှုလုပ်ငန်းအဖွဲ့ချုပ် FTI ကတော့ဒီနှစ်ပိုင်းတွေအတွင်းမြန်မာစစ်ကောင်စီနဲ့တိုင်းသာလက်နက်ကိုင်တွေအကြားပဋိပက္ခတွေကြောင့်နေဆက်ကုံသွဲမှုတန်ဖိုး40ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ပြောဆိုထားပါတယ်ရှင
်အခုတော့နိုင်ငံတကာဘက်ကတစ်ခါပြန်ပြီးကြည့်ကြအောင်ပါပါကစ္စတန်နိုင်ငံမှာဂျွန်ဘားအာဂဇာမှာပါဝင်တဲ့မင်းကလင်းငယ်လူကြီးနဲ့ပါလာပါတယ်ကလေးလို့သူမများတဲ့ပါကစ္စတန်နိုင်ငံပါကစ္စတန်ညီမနှစ်ယောက်ကတော့ကြောင်းလဲမထွက်ဖဲဂျွန်မာအာဂဇာကိုအားဆိုင်ကျူးပန်းနေကြပါတယ် VOA သတင်းတော်စီဒရဒါပေးပို့ထားတဲ့သတင်းတော်ကိုမအီသန့်စင်ကတင်ဆက်ထားပါတယ
်ပါကစ္စတန်နိုင်ငံကရာချီမြို့မှာယောက်ျားလေးတွေကဂျွန်မာအာဂဇာလုံးနေတာကိုအားကြပြီးတော့ဆိုနီယာကငရင်ကလေးကဂျွန်မာအာဂဇာကိုစိတ်ဝင်စားလာခဲ့တာပ
ါလမ်းပေါ်မှာလမ်းလျှောက်သွားတော့ကျောင်းထဲကိုလှမ်းကြည့်ရင်ယောက်ျားလေးတွေကခုန်ပေါက်ပြီးတော့အားကစားလုံနေတာကိုတွေ့ခဲ့ပါတယ်။သူတို့လိုသမီးလည်းလှုပ်ချင်လို့ဒီကိုလာခဲ့တာပါ
။ဆိုနီယာနဲ့သူ့ရဲ့ညီမအန်ဝါရာကချို့တဲ့တဲ့မာချာကိုလိုနီရဲကွက်မှာနေထိုင်တာဖြစ်ပြီးတော့နှစ်ယောက်လုံးကကိုရန်ကျောင်းသူတွေဖြစ်ကြပါတယ်။ဒီရဲကွက်မှာဘင်္ဂလီຫນွေဘွားတွေအနေများတာပါ။ဒီမှာနေတဲ့ကလေးများစုကကလေးအလုပ်သမားတွေဖြစ်ကြပါတယ်။သူတို့ရဲ့မိဘတွေကတော့သူတို့ညီမကိုအလုံးမလုံးခိုင်းမင်းနဲ့သူတို့ရဲ့ဆန္ဒအရာဂျူမာအာကစားမှာပါဝင်နိုင်ခဲ့ပါလေ
။မဲအမားရဲ့ဂလီမဲမဲ
ဒါတဲ့မှာနေတဲ့အဖေဘက်ကရောအမေဘက်ကပါဦးလေးတွေအတော်တွေကသမီးတို့ရဲ့မိဘတွေကိုပြောတယ်နှင်းသမီးတွေကိုဂျူမာအာကစားကနေထုတ်ပြီးတော့အလုံးလုံးခိုင်းအောင်တဲ့အမေကတော့ပြန်ပြောလိုက်တယ်လာမပြောအနေနဲ့မလိုပါဘူးငါသမီးတွေကိုအလုံးမလုံးခိုင်းဘူးငါကိုယ်တိုင်သူတို့ကိုစာသင်ပေးပြီးတော့ဂျွန်ဘာအာကစားဆက်လုပ်ခိုင်းအောင်ပါအ
မေဘက်လူကိုကဘာဆွန်ကေကဘီကေတေတေ
သူများတွေဝေဖန်တာကြားပြီးတဲ့နောက်တခါတလေတော့အမေနဲ့အဖေကသမီးတို့ကိုဂျွန်ဘာအာကစားကနေထွက်ဖို့ပြောပူပါတယ်သမီးကတော့ပြန်ပြောလိုက်ပါတယ်သူများတွေပြောချင်တာပြောပါစီသမီးတို့လုံနေတာတွေကိုသူများတွေတွေ့ရင်မနာလို့ဖြစ်ကြမှာအောင်မြင်တော့မှသူတို့နားလည်လာမှာပါ
ကလေးတွေအားကစားမှာပါဝင်ရအောင်လှုပ်ဆောင်ပေးတဲ့ Imcan နူမှုဖူလုပ်ရေးအဖွဲ့အစည်းရဲ့စီမံကိန်းနဲ့ဖွင့်ထားတဲ့နေရာမှာဂျွန်မာညီအမလေ့ကျင့်ကြတာပါဂျွန်မာတင်ပေးတဲ့နီးပြရှာရတယ်ခက်ခဲတဲ့အကြောင်းအဖွဲ့တည်ထောင်သူတဟီရာဟာဆန်ကပြောပါတယ်
gymnastics ka taluq hai gymnastics ek bahut hi restricted kism ka
niya le mishi dilu akhwin lan le mishi bawo jmaru wa jumba chang tu tiao hne yaung ne sa khe da ba jmaru ma naingan daga ma win pyai mi yo shwe dizi su ya de jumba aksa thama tiao pe shi ba de
chu de de achin ni be cha ga ni le chin ya be me le di aksa ga turu ye bawa ri ne anaget twi ko pyaung le si nai ne lo jumba ni ma ga yong ji tha da ba
ဂျွန်ဘာအာကစားတာမလုပ်ဖြစ်ရင်အပြင်လဲထွက်ရမှာမဟုတ်ပါဘူးဂျွန်ဘာအာကစားလုံရင်းနဲ့တခြားနေရာတွေကိုလည်းရောက်ဖူးတာပါဒါမှမဟုတ်ရင်သမီးတို့နေတဲ့ဘေးကလေးရောက်ကွက်မှာပဲနေရမှာပါလူတွေနဲ့တွေ့ရတာအယောင်ဝန်းတာပါတယ
်ဒီဒေသမှာနေထိုင်တဲ့သူတွေတဲ့ကလေးအများစုကပဇွန်နဲ့ငါတန့်စင်ရေးစိတ်ယုံတွေနဲ့တခြားလုပ်ငန်းတွေမှာကလေးလူသမားတွေအဖြစ်လှုပ်လှုပ်ကိုင်နေကြတာပါအားကစားမှာပါဝင်ခြင်းအပြင်ကလေးအလို့သမားဘွားကနေလည်းလွတ်မြောက်နိုင်တာဖြစ်ပါလိမ့်ရှင်
။ဆက်ပြီး AI အသုံးပြုပုံအသစ်ကိုတင်ပြပါမယ်။ဆောက်လုပ်ရေးလုပ်ငန်းဝင်တွေမှာ AI ခေါ်ကြံရည်တို့နည်းပညာအသုံးပြုဖို့လှုပ်ဆောင်နေပါတယ်။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းဒေသဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာဆိုလို့ရှိရင် AI ဆက်ရုပ်တွေဟာလုပ်ငန်းဝင်အန္တရာယ်ဖြစ်နိုင်ခြေတွေနဲ့လုပ်ငန်းတိုးတက်မှုမှတ်တမ်းတွေကိုတွက်ချက်လှုပ်ဆောင်ပေးနေပါတယ်။ဒီကြောင့်VOA သတင်းတော်နာတရှာမော်စကိုဗိုင်းယာသတင်းပေးပို့ထားတာကိုကိုခမောင်ဆိုမင်းကပြောပြထားပါတယ်
ဝါရှင်တန်ပြည်နယ်ဆီယက်တဲမြို့ကလူနေတိုက်ခန်းဆောက်လုပ်နေတဲ့ဆောက်လုပ်ရေးအလို့သမားတွေတနေ့တာလုပ်ငန်းခွင်ပြီးဆုံးသွားတဲ့အခါမှာတော့ AI ဉာဏ်ရည်တုနည်းပညာသုံးစက်ရုပ်နှစ်ရုပ်ကလုပ်ငန်းခွင်ဝင်လာပါတယ်ဒါနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုစကန်စကာဆောက်လုပ်ရေးကုမ္ပဏီရဲ့လုပ်ငန်းစမ်းသစ်တီထွင်မှုဒါရိုက်တာစတီဝတ်ဂျာမိန်ကအခုလိုပြောပါတယ်
So the robot drives into each room on the floor and
AI ဆက်ရုပ်ကအခန်းတိုင်းကိုသူကရန်မောင်းသွားတယ်။အခန်းတိုင်းရဲ့နိုင်ငံတွေဟာဘယ်ဘက်မှာရှိနေတယ်ဆိုတော့ကိုကြူပြီးတော့သိနေပါတယ်။အဲဒီနောက်360 degree လက်ပတ်ပြီးတော့ကြည်လင်ပြတ်သားတဲ့ဓာတ်ပုံကိုရိုက်ကူးနိုင်ပါတယ်။ပြီးတော့ပုံတွေကိုသူကရန် cloud based online platform မှာခွဲခြမ်းစိတ်ပြပြီးတော့ report ပို့ပေးပါတယ်
။အဲဒီ Scanscar ဆောက်လုပ်ရေးကုမ္ပဏီနဲ့ Boston အခြေစိုက် Nextara Robotics တို့ရှေ့ပြေးစီမံကိန်းအဖြစ်ပူးတွဲဆောင်ရွက်ခဲ့ကြပြီးပြီးခဲ့တဲ့3လလောက်ကဝန်ထမ်းတွေနဲ့မိတ်ဆက်အသုံးပြုရမှာဟုတ်မှဟုတ်ပါမလားဆိုပြီးတန်ရရှိသူတချို့လည်းရှိပါတယ်။အဲဒီအထက်မှာ Scanscar ဆောက်လုပ်ရေးကုမ္ပဏီကအကြီးတန်းအင်ဂျင်နီယာ Garrett Maxley ပါဝင်ပါတယ်
Initially was not sure if they were going to be
AI ဆက်ရုပ်တွေကသူတို့ဘာသာသူတို့လမ်းကြောင်းပြလှူရှားနိုင်မလားဆိုတာအစပိုင်းကကျွန်တော်အနေနဲ့သိပြီးတော့လက်မခံကြပါဘူးအမြဲတမ်းပြောင်းလဲနေတဲ့ဆောက်လုပ်ရေးလုပ်ငန်းကမှဆက်ရုပ်တွေကအလိုလျောက်လက်ပတ်နေတာမျိုးမတွေ့ဘူးပါဘူးဒါပေမဲ့လမ်းတွေပေါ်မှာအများရှိနေပါတယ်လူတွေကအမြဲအဝင်ထွက်လုပ်နေရပေမဲ့ဆက်ရုပ်တွေအဲ့လိုလုပ်နေတာသိကိုကောင်းပါတယ်
ဆယုပ်တွေကရိုက်ထားတဲ့ဓာတ်ပုံတွေကို AI ဉာဏ်ရည်တုကအသိအမှတ်ပြုဖို့လေ့ကျင့်ထားပြီးထောင်ထဲချီရှိကြတဲ့စောက်လုပ်ရေးဆိုင်ရာလုပ်ငန်းဝင်တွေဒီဇိုင်းတွေနဲ့အဆောက်အုံတွေရဲ့တိုးတက်မှုတွေဖြစ်နိုင်ခြေရှိတဲ့အန္တရာယ်တွေကိုစောင့်ကြည့်ဖော်ထုတ်ပေးပါတယ်။ဒါနဲ့ပတ်သက်ပြီး Nextra ဆယုပ်စီမံကိန်းမန်နေဂျာ Jacob Ryan ကအခုလိုပြောပါတယ်
။ It's analyzing them and saying okay.
Eddie AI ဆယုပ်ကသူမြင်ရတာတွေကိုခွဲခြမ်းစိတ်ပြပြီးတရင်ပို့ပါတယ်။နိုင်ရဆေးတုပ်ပြီးပြီလားဒါမှမဟုတ်နိုင်ရကဆေးချောက်ပြီလားမျက်နှာချက်မှာဘောင်ခတ်ထားသလားလေဝင်လေတွဲအပေါက်တွေတက်စင်ပြီးပြီလားအဲ့ဒါတွေကိုစစ်ဆေးပြီးအွန်လိုင်းကနေပြတ်တာသတင်းပို့ထားပါတယ
် AI ဆက်ရုပ်တွေဟာရုပ်ပုံတွေကိုရိုက်ကူးတဲ့အခါမှာမျက်နှာတွေကိုဝါအောင်ပြုလုပ်ပေးပြီးလူတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုအကာအကွယ်ပေးပါတယ်ဒါအပြင်ဆက်ရုပ်တွေဟာညီငွေစရာအလုတ်ကင်လုတ်ကင်နေကြသူတွေနဲ့အန္တရာယ်ရှိတဲ့အလုတ်လုတ်ကင်နေကြသူတွေကိုလည်းအကူအညီပေးပါတယ်။ဒါပေမဲ့သူတို့ရဲ့အလုတ်တွေကိုအစားထိုးလုတ်ကင်မှာတော့မဟုတ်ကြပါဘူး။လူအများအချိန်ပေးလုတ်ကင်နေရတဲ့အလုတ်တွေကို AI ဆက်ရုပ်တွေကအချိန်အနည်းငယ်အတွင်းလုတ်ပေးနိုင်ပါတယ်။ဥပမာဓာတ်ပုံတွေကိုရိုက်ကူးတဲ့အခါမှာလူတွေလိုတစ်ပတ်ကိုနာရီ40တောင်မကြာပဲအချိန်ကုန်သက်သာနေပါတယ်။အဲ့ဒီလိုနည်းပညာတွေရဲ့အကျိုးကျေးဇူးကိုရရှိပေမဲ့လည်း AI ဆက်ရုပ်တွေကိုအသုံးပြုကြရမှာနှေးကွေးနေကြသလိုမကြခင်တော့ပြောင်းလဲကြလိမ့်မယ်လို့ယူဆတဲ့အကြောင်း Scanscar ဆောက်လုပ်ရေးကုမ္ပဏီရဲ့လုပ်ငန်းစမ်းသစ်တူထင်မှုဒါရိုက်တာ Stewart Jamin ကပြောပါတယ်။အဲ့ဒီလို AI ဆက်ရုပ်တွေဟာလူတွေနဲ့အတူပူးတွဲအလုပ်လုပ်ကြရမှာသာဖြစ်ပြီးသူတို့ဘာသာတည်တံ့လုပ်ကင်ကြလိမ့်မယ်လို့တော့မထင်ပါဘူးလို့လည်းသူကပြောပါတယ်ခင်ဗျာ
။မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနီးဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ။
အခုတော့ပတ်စဉ်အစီအစဉ်တွေစပါတော့မယ်။စီးပွားရေးအကြောင်းမပြောမီမှာအင်တာဗျူးနဲ့စကြပါလေ။အကျက်ရိုက်နေတဲ့စစ်အာဏာရှင်သား smart ဖြစ်နေဒေါန်ဆန်းစုကြည်ကိုလွတ်ပေးမှာပဲလို့မြမရေးစောင့်ကြည့်နေတဲ့ပေါမောက်ခဇက်ခရီအဘူဇာကပြောလိုက်ပါလေ။စစ်ရေးရှုံးတွေကြာစစ်ကောင်စီရဲ့ထွက်ပေါက်ဘာဖြစ်နိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ဝါရှင်တန် National War College တဲ့ George Shaw တက်ကတို့ပေါမောက်ခဇက်ခရီအဘူဇာကိုကိုငင်းကြီးကခုလိုဒုတိယပိုင်းမှာဆက်လက်မြင်းမြန်းထားပါတယ
် What is the outlook for Chinese investment?
ဟုတ်ကဲ့တရုတ်နိုင်ငံရဲ့ယင်းနှမြို့နယ်မှုတွေနဲ့ဆက်ဆက်ပြီးဆက်မေးပြစီခင်ဗျာဒီဖြစ်ပရိပခါတွေဖြစ်နေတဲ့ရှမ်းမြောက်နယ်ရခိုင်ကတရုတ်ရဲ့ယင်းနှမြို့နယ်မှုတွေရဲ့အလားအလာကဘယ်လိုရှိမလဲခင်ဗျာ ဘာကြောင့်လဲဆိုတော့ဒီဇာတ်ကနေပြောဆိုချက်အရဆိုရင်အခုမြောက်ပိုင်းညီနောင်သုံးဘွဲ့နဲ့တိုက်ပွဲတွေက6ဖြူလိုတရုတ်စီမံကိန်းကြီးတွေနဲ့တဘာဝတန်းငွေပိုက်လိုင်းတစ်လျှောက်နေတစ်ပိုင်းမှာဆိုပြီးထောက်ပြကြပါတယ်ဒါကဘယ်လိုသဘောဆောင်ပါလဲညာ
So how do you take on
that? The one hand you have the large Belt and Road initiative or China Myanmar economic
ဘာမှကြီးမားတဲ့ Belt and Road ကမ္ဘာလမ်းစီမံကိန်းဒါမှမဟုတ်တရုတ်မြန်မာစီးပွားရေးဈေးကြံစီမံကိန်းတွေရှိပါတယ်ဒီထဲမှာရင်းနှီးတဲ့သဘာဝတန်ငွေပိုက်လိုင်းတွေကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရေအားလက်စစ်စက်ရုံတွေပါမယ်နောက်ပြီးတော့အဝေးပြေးလမ်းနဲ့မြေထားလမ်းတွေပါပါမယ်မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့ကတော့တရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်မယ်ဆိုပြီးတော့အမြဲပြောပါတယ်ဒီလိုပြောပြီးတရုတ်ရဲ့စစ်စက်ညီနိုင်ရဲ့ဇဝဲဝိုင်းကိုလာဖို့ဖိအားပေးနေတာနဲ့ထိုးစီရက်ဖို့ပြောနေတာကိုတားဆီးနိုင်ဖို့သူတို့ကြိုးစားနေတာပါအခုသူတို့ရဲ့ထိုးစစ်ကအနိုင်ရနေတာဖြစ်လို့သူတို့မှာစစ်ရပ်ဖို့တော့ဘာမှလုံးဝမရှိပါဘူး။ဒါပေမဲ့ဒီချိန်ထဲမှာပဲတရုတ်ရဲ့စီမံကိန်းကြီးတွေနဲ့ရင်းနှီးမြှုပ်နှံမှုတွေရှိနေတဲ့နေရာတဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေပါလေ။ဒါကြောင့်ဒီစစ်ပွဲကြားမှာတရုတ်စီမံကိန်းတွေထိခိုက်ပျက်စီးသွားမှာကိုသူတို့အရန်ဆွေးမှာလေ။အတိုက်ခံအင်အားစုတွေကိုအပြစ်ပုံချနိုင်ဖို့တရုတ်ရဲ့စီမံကိန်းအခြေခံအဆောက်အုံစီမံကိန်းတွေကိုစစ်တပ်ကဖျက်ဆီးပစ်မှာကိုအမြဲဆွေးနေရပါလေ။တရုတ်ကကြောက်ဖြူစိတ်ကမ်းမဖွင့်နိုင်သေးတာနဲ့အဲ့ဒီကိုဆက်သွယ်မဲ့အဝေးပြေးလမ်းနဲ့မြေထားလမ်းမပေါက်သေးတာတွေအတွက်အတော့ကိုစိတ်ပြတ်နေပါလေ။ဒါကလုံလုံကိုယက်နေတာပါ။ဒါကြောင့်တရုတ်ဟာသူတို့ရဲ့စီးပွားရေးအကျိုးစီးပွားအတွက်တည်ငြိမ်တဲ့အသွင်ကူးပြောင်းရေးလုပ်နိုင်မဲ့အစိုးရတရက်ကိုလိုချင်နေတာပါ။ဒီနေရာမှာတရုတ်စီးပွားရေးကလည်းအတော့ကိုနေကွေးနေတယ်ဆိုတာမေ့ထားလို့မရပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့နေဆက်ကုံသွယ်ရေးကတရုတ်နိုင်ငံအတွက်မပြောပါလောက်ဘူးဆိုပေမဲ့အရေးကြီးပါလေ။ယူနန်ပြည်နယ်စီချွန်ပြည်နယ်တွေကအစိုးရပိုင်ကော်ပိုရေးရှင်းလုပ်ငန်းတွေနဲ့ကုမ္ပဏီငယ်တွေအတွက်အရေးကြီးပါတယ်။တရုတ်ကနေဆက်ကုန်သွယ်ရေးကိုပြန်လည်စတင်ဖို့တကယ့်ကိုအလိုရှိနေတယ်ဆိုတော့ကျွန်တော်တို့နားလည်ထားပါမယ်
။ You know we have to understand that the Chinese really want a resumption of border trade.
What about the China?
ဆိုရင်မြောက်ပိုင်းညီနောင်မဟာမိတ်တွေနဲ့စစ်ကောင်စီကြားကတရုတ်ရဲ့ဂျာဝင်ဆစ်ဆက်ပေးတဲ့အခန့်ကဏ္ဍကရောဘယ်လိုရှိမလဲခင်ဗျာ
။ China has always had two faces
တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ရင်အမြဲတမ်းမျက်နှာနှစ်ဖက်ထားပါတယ်တစ်ဖက်မှာနိုင်ငံစီမံအုပ်ချုပ်ရေးကောင်စီလို့ခေါ်တဲ့အာဏာသိမ်းစစ်တပ်နဲ့ပုံမှန်ဆက်ဆံပါတယ်ဒါပေမဲ့တရုတ်ကနေဆက်တလျှောက်ဖြစ်ပျက်နေတာတွေကိုအလွန်စိုးရိမ်နေတာပါနေဆက်ဒေသတွေကိုဒီတိုင်းရင်းသားဒေါ်လာရေးအဖွဲ့အစည်းတွေကထိန်းချုပ်ထားပါတယ်ဆိုတော့တရုတ်ဘာလို့ဂျင်လဲလို့ပြောရင်သူ့ရဲ့အကျိုးစီးပွားကိုနားလည်ဖို့လိုပါတယ်သူတို့ကတိုက်ပွဲတွေတရုတ်ပြည်နယ်နမိဘက်အထိထိခိုက်လာမှာကိုမလို့ခြင်းပါဘူးဒုက္ခသည်တွေဝင်လာမှာကိုသူတို့မလို့လားပါဘူးနေဆက်ကုံတွေပြန်ဆကျင်နေတာလည်းအသေးချပါပဲလက်ရှိကချင်မှာဆိုရင်ကချင်လူမျိုးရေးတပ်မတော် KIA ကသူ့ဒေသကအဓိကနေဆက်ဖြတ်ကျော်မှုအားလုံးကိုထိန်းချုပ်ထားပါတယ်မြောက်ပိုင်းညီနောင်တွေကလည်းမူဆယ်နဲ့ရွှေလီကုံတွေလမ်းကြောင်းအဝင်ထွက်အားလုံးကိုထိထိရောက်ရောက်ကိုထိန်းထားနိုင်ပါတယ်ချင်းရွှေဟော်ကိုလည်းထိန်းချုပ်ထားပါတယ်ဆိုတော့အနာဂတ်ကဘလို့ဖြစ်လာမလဲတရုတ်ကအခြေအနေကိုထိန်းနိုင်ဖို့လုပ်နေတယ်လို့ထင်ပါတယ်သူတို့ကဒီလိုလုပ်တာမျိုးမှာအယံတော်ပါတယ်လှုပ်လဲလှုပ်တတ်ပါတယ်သူတို့ရဲ့နိုင်ငံခြားရေးမူဝါဒအရလည်းစစ်ကောင်စီကိုထိတွေ့ဆက်ဆံနိုင်တယ်လို့မတူကွဲပြားတဲ့တိုင်းရင်းသားဒေါ်လာရေးအဖွဲ့အစည်းတွေသူတို့ဖြင့်သူ့နယ်စပ်မှာရှိနေတဲ့ကချင်လူမျိုးရေးတပ်မတော် KIA နဲ့ဝါပီသွေးစီညီညွတ်ရေးတပ်မတော် UWSA တို့ကိုလက်နက်ထောက်ပံ့တာကူညီတာတွေလုပ်နိုင်ပါတယ်ကိုကန် MNDA အပေါ်မှာလည်းသူတို့လွှမ်းမိုးနိုင်ပါတယ် MNDA ကိုကန်နဲ့ဝါပီသွေးစီညီညွတ်ရေးတပ်မတော်ခေါင်းဆောင်ပိုင်းကမန်ဒရင်းတရုတ်စကားပြောဆိုသူတွေဖြစ်ပြီးတော့အဲကြောင့်တရုတ်နိုင်ငံကသူတို့ဘော်မှာဩဇာလွှမ်းနိုင်ပါလေ
So this gives China a lot of leverage over them but their interests remain the same
So the how might the China or
ဒီတော့ပဋိပက္ခဖြည့်ရှင်းရေးလုပ်ငန်းစဉ်မှာဒေါ်ဆန်းစုကြည်ရဲ့ပုံရိပ်ကိုတရုတ်နိုင်ငံကဒါမှမဟုတ်စစ်ကောင်စီကိုယ်တိုင်ကဘလို့အသုံးချလာနိုင်တယ်ခင်ဗျာဥသိန်းစိန်နဲ့ဗိုလ်ချုပ်ကြီးတန်းရွှေလို့အရင်စကောင်းဆောင်နဲ့ထိတိဆက်ဆက်မှုတရုတ်ကကြိုးစားတာမျိုးလို့ပေါ့ဒါမျိုးကလက်ရှိအခြေအနေပေါ်ဘလို့သိရောက်မှုရှိနိုင်မလဲ
ညာ It's really interesting that you note Tencent
ဟုတ်တယ်စိတ်ဝင်စားဖို့ကောင်းပါလေဥသိန်းစိန်ကတရုတ်နိုင်ငံကိုဖိတ်ကြားခံရတာတင်မကပါဘူးချီချင်းပင်နဲ့တွေ့ဆုံခွင့်ရခဲ့တာပါသူ့ကိုနိုင်ငံခြားရေးဝန်ကြီးနဲ့ Politburo ကိုဖွဲ့ဝင်ဝန်ကြီးကလည်းလက်ခံတွေ့ခဲ့ပြီးတော့မိတ်ဆွေဟောင်ကြီးလို့ညွှန်ဆိုခေါ်ခဲ့ပါတယ်ဒါကတရုတ်နိုင်ငံကိုဖိတ်ခံရဖို့အင်မတန်စိတ်အားထက်သန်လိုလားနေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အဖြစ်နေတော့တကယ့်ကိုပြောင်းပြန်ပဲလို့ဆိုရပါလိမ့်မယ်။တရုတ်ကသူနဲ့တော့ဘာမှမပတ်သက်ချင်ပါဘူး။ကျင့်ပြတ်တယ်လို့ယူဆထားတယ်လို့ရည်ချင်းမရှိဘူးလို့ထင်ထားကြတာပါ။ဒါကတရုတ်နိုင်ငံအတွက်ပြဿနာမျိုးစုံကိုဖြစ်စေတယ်လို့မှတ်ယူထားကြတာပါ။ပြီးခဲ့တဲ့3နှစ်အတွင်းမှာသူ့ကိုလုံးဝဖိတ်ကြားတာမျိုးမရှိခဲ့ပါဘူး။ အလားတူပဲစစ်ကောင်စီရဲ့နံပါတ်2ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းတိတ်မကြသေးခင်ကတရုတ်နိုင်ငံကိုသွားပြီမဲ့တည်ထောင်အစည်းအဝေးတွေလုပ်ဖို့တွဲဆုံဖိတ်ကြားတဲ့ဆက်ဆံရေးသဘောမျိုးမဟုတ်ဘဲနဲ့ဗပောင်းဆောင်ပါဝင်တဲ့ forum တက်တဲ့သဘောမျိုးပဲဖြစ်ပါလေဆိုတော့တရုတ်ကသူ့ရဲ့မိဟောင်းဆွေဟောင်းတွေယုံကြည်ကူးစားလို့ရတဲ့ပုဂ္ဂိုလ်မျိုးတွေကိုပဲအားကိုးတဲ့သဘောပါသူတို့ကရှင်းလင်းတဲ့သတင်းစကားပေးနေတာပါဥဒိန်စင်ဆိုရင်အသွင်ကူးပြောင်းရေးအတွက်အလွန်တင့်တော်တဲ့ပုဂ္ဂိုလ်ဖြစ်မယ်ဆိုတော့ကိုအရေးမို့ထုတ်ဖော်ပြတာပါဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့လေတရုတ်ကအချင်းချင်းတောင်းဆိုနေပါလေစစ်ကောင်စီကတော့သူ့ကိုတရုတ်အပါအဝင်ဘယ်သူကမှတွေ့ခွင့်မပေးပါဘူးတရုတ်နိုင်ငံကစိတ်ပြတ်နေပြီလို့ထင်ပါတယ်အာဏာသိမ်းပြီးနောက်ပိုင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဖျက်သိမ်းပစ်တာမျိုးမလုပ်ဖို့စစ်တပ်ကိုဖိအားပေးခဲ့ပါတယ်ပထမတော့စစ်ကောင်စီကမဖျက်ပါဘူးနောက်မှလှုပ်ခဲ့တာပါဆိုတော့ဘာတွေဖြစ်နေတယ်လဲဆိုတာတရားမပြောနိုင်ပေမဲ့တရုတ်နိုင်ငံကထွက်ပေါက်လမ်းကိုရှာနေတယ်ဆိုတာကိုတော့ရုံရုံကြည်ကြည်ခိုင်ခိုင်မာမာနဲ့ကိုကျွန်တော်ပြောနိုင်ပါတယ်ဥဒိန်စင်ကူရန်ဒါမှမဟုတ်ဥဒိန်စင်လိုစစ်ဘိုလ်ချုပ်ဟောင်တယောက်ယောက်ပေါ့သူငူပြောင်းရေးဥဆောင်နိုင်မဲ့အာဆီယံအဖွဲ့ကလည်းယုံကြည်ပြီးနောက်နိုင်ငံတွေကယုံကြည်နိုင်တဲ့သူမျိုးကိုတရုတ်ကရှာနေပါတယ်ဒါကိုကြည့်ရင်ဘူဂျုံမူကြီးမယောင်းလာထတ်တော့ဘသူပဲဖြစ်ဖြစ်ပူကောင်းမှာပဲငါတို့လက်ခံမှာပဲလို့ပြောကြမှာပါပဲ
Looking at this would say so much better than Min Aung Hlaing we'll take it
Guts of Aung San Suu Kyi would she
Okay ဒေါ်ဆန်းစုကြည်နဲ့ပတ်သက်လို့မေးရရင်အခုအနေထားမှာစစ်ကောင်စီအတွက်သူကတခုရီးသောထွက်ပေါက်လို့ပြောလို့ရမလားခင်ဗျာ
current military regime
I know this is going to get me in trouble
ဒီမေးခွန်းကိုဖြေရင်ဒုက္ခရောက်မယ်ဆိုတာသိပါတယ
်
ပြောဖို့ကောင်းခြင်းမှကောင်းမယ
်
စစ်ကောင်စီသားညံကောင်းရင်ဒေါ်ဆန်းစုကြည်ကိုလွှတ်ပေးရမှာပါမြန်မာပြည်ကသူ့ကိုတကယ်ကိုထောက်ခံကြပြီးတော့တကယ်ချစ်ကြပါတယ်သူကမြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အမှတ်တင်ကြီးတာပါပဲပါကင်ဖြစ်သူကလွတ်လပ်ရေးလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့တမရိုကူတီထောင်သူဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းသူကငင်းပွားပွဲဖြစ်ခဲ့ပါတယ်။ NLD ရဲ့လူဆက်သစ်ခေါင်းဆောင်တွေဖော်ထုတ်လေ့ကျင့်ပေးနိုင်မှုမှာသူကောင်းကောင်းမလုပ်နိုင်ခဲ့ပါဘူး။သူ့စီမာကြီးပဲအာနာကိုစုပ်ကင်ထားလုံအားကြီးခဲ့ပါတယ်။ခေါင်းလဲမာပါဘူး။အာနာသိမ်းမှကိုသူကြိုမတွက်နိုင်ခဲ့ဘူး။ဒါမှမဟုတ်ရင်အာနာမသိမ်းအောင်သူကောင်းကောင်းမဖန်တားနိုင်ခဲ့ပါဘူး။ရေးကြီးဆုံးကတော့တိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေကသူတို့တစ္ဆာဖောက်ခံရတယ်လို့ခံစားစီတာပါဆိုတော့သူ့ကိုလှုပ်ပေးလိုက်ရင် NLD ပါတီဝင်ကြီးမဟုတ်ပဲနဲ့သူတို့အများစုပါတဲ့မျိုးသားညီညွတ်ရေးအစိုးရ NUG ဂျာမာလည်းရရှိထားတဲ့စီလုံးညီညွတ်နေမှုကအတော့ကိုပြိုကွဲသွားစေမယ်လို့ကျွန်တော်ထင်ပါတယ်မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC လုပ်ငန်းစဉ်ကိုလည်းထိခိုက်စေမှာပါမလူကွဲပြားတဲ့တိုင်းရင်းသားဒေါ်လာရဲ့အဖွဲ့အစည်းတွေဂျာမာလည်းတန်တရားတွေဖြစ်ပေါ်စေမှာဖြစ်ပါတယ်ပြီးတော့သူကအကြမ်းမဖက်တိုက်ပွဲဆင်ဖို့နှစ်ကာလရှိကြလှုပ်ရှားတောင်းဆိုခဲ့သူလည်းဖြစ်ပါတယ်ဒါကလက်တွေ့မှာစီးရေလှုပ်ရှားမှုကဒါမြန်မာနိုင်ငံမှာ Federal Democracy ရဖို့အကောင်းဆုံးခွင့်လမ်းဖြစ်နေတာနဲ့ဆန့်ကျင်ဘက်တော့ဖြစ်နေပါတယ
် The best chance of deliveringMyanmar to a federal democracy.
VOA American တဲ့တရင်မှန်တရင်မြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တရင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရင်ဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ပြည်ရေးသတင်းနဲ့ပြည်ရေးသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်ခုတော့လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးကိုကြည့်ကြအောင်ပါဆက်နာသိမ့်ပြီးပေါ်ပေါက်လာတဲ့နိုင်ငံတော်တိုက်ပွဲတွေမငြိမ်မသက်မှုတွေကြောင့်နေရဆုတ်ခွာထွက်ပြေးရသူတွေဟာစီးပွားရေးလုပ်ငန်းတွေဆုံးရှုံးရသလိုတစ်ဖက်မှာလည်းနေထိုင်စားသောက်ရေးစိတ်ကြီးမြင့်တာနဲ့လည်းကြုံနေကြပါတယ်မတ်သိမ့်ထိုက်ကဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်
နိုင်ငံတော်တိုက်ပွဲတွေကနေစစ်ရှောင်ထွက်ပြေးလာကြရသူတွေဟာစစ်ဘေးအပြင်ပိုက်ဆံမှုတွေဖောက်ထွင်းခံရတာနဲ့ပါကြုံရတယ်လို့စစ်ရှောင်လာသူမမိုးက VOA ကိုပြောပြပါတယ်
ကွာတမတို့ဒီရပ်ကအောင်မင်္ဂလာဈေးပေါ့နော်သူကဘယ်လိုပြောမှလဲအဖက်ဈေးစောင့်မရှိတော့ဘူးအစောင့်မရှိတော့ကြတော့ကွာဟိုမျိုးပေါ့သူကစိုင်းနေအကုန်ဝင်ဖောက်တယ်အာစားတော့ဘယ်လိုပြောမှစားတော့ပုံနေအဓိကဖောက်တယ်စားတော့ပုံပြီးတော့ကြအခုကလူသုံးပုံပတ်ပေါ့နော်လူသုံးပုံပတ်ကိုဖောက်တော့တမတို့ဒီဈေးလုံးကဘာမှရကြမရှိတော့အကုန်ပုံပေါ့နော်သူတို့ဖောက်ကြတာအာတက်ပွဲအရင်ပြင်းနေတဲ့အချိန်မှာသူတို့ကစိုင်းဖောက်သွားကြတာပေါ့မနေ့ကမှသွားကြည့်လို့ရတဲ့ချိန်ကအမေသွားကြည့်တဲ့ချိန်ကတော့စိုင်းမှာဘာမှမရှိတော့ဘူး။အာကျမရဲ့ချစ်တီကအားလုံးကတော့3,000ကျော်ဝင်းကျင်လောက်ရှိပါလိမ့်ရှင့်
။တိုက်ပွဲတွေရှိနေချိန်လာရှိုးအောင်မင်္ဂလာဈေးမှာဆန်းရှင်အားလုံးကြီးပါဆုံးရှုံးမှုနဲ့ကြုံရချောင်းသူမကပြောပါတယ်။ အခုတော့ဆန်းရှင်တချို့ကဂျန်နေတဲ့ပစ္စည်းတချို့ကိုတိုက်ပွဲတွေအေးသွားချိန်မှာပြန်ယူထားလိုက်နိုင်တယ်လို့လည်းပြောပါတယ်
ဆိုင်ရပစ္စည်းဆိုရင်ဆိုင်ခန်း၄ခန်းမှာပစ္စည်းအပြည့်ရှိတယ်ပြီးရင်၉ရောင်တစ်လုံးပေါ့နော်၉ရောင်နောက်က၉ရောင်အထက်တစ်ခန်းရပစ္စည်းလည်းအပြည့်ပေါ့အဲ့ဒါဥမာတို့ဘယ်လိုပြောရမှာလဲမကောင်းတဲ့ဟာပေါ့ပစ္စည်းနည်းနည်းပပပဲကျန်နေကားနှစ်စီးအဲ့ဆက်နှစ်စီးတိုက်လောက်တော့ပြန်ရတယ်ပေါ့အခုလည်းဖြစ်တာနော်အခုလည်းဖြစ်တာကျွန်တော်တို့ဒီကြတော့ဘုရားဟိုဥစ္စာပေါ့နော်ဘုရားဘယ်လိုပြောရမလဲအသားဒီကပုံသိန်းကြီးပေါ့နော်ပုံသိန်းကြီးဆိုတော့တစ်စားပုံတော့ခိုင်တယ်ဖြစ်တယ်ပုံတော့ခိုင်ရင်အရင်ဖောက်ခံရတယ်ဖောက်တော့ကုန်တယ်ကျမတော့အိမ်ကောင်းဖြစ်စီပေါ့မိဘတောင်းတုံးနဲ့အိမ်ကောင်းဖြစ်စီရောင်းတော့ကြတော့အဲဒီထဲမှာတော့ကျမအပြည့်ရတော့တော့ကျမဆိုင်ရဖြစ်စီလည်းများတယ်အားလုံးနဲ့မှာတန်ဖို့အများဆုံးပေါ့တုံးရောဖို့များတာပေါ့
စစ်ဆောင်နေတဲ့လုပ်ငန်းရှင်မမိုးကတော့အချိန်နဲ့အေးသွားရင်နေရရင်မှာစီးပွားရေးအတွက်ပြန်ပြီးတော့ရုန်းကန်မယ်လို့လဲသူမရဲ့စိတ်ကူးကိုပြောပြပါဗျာ။
အဲ့လိုတော့လောလောဆယ်မသိသေးဘူးရှင်ကျမတို့လည်းဟိုအချိန်ကြီးပေါ်တည်နေရတာဆိုတော့လေကျမလည်းအခုကစစ်ဆောင်နေတာအဲ့ဒီဟာကမတွေးထားသေးဘူးမကြီးတကယ်လို့အချိန်ကြီးညင်သွားရင်တော့ကံဘယ်လိုပြောမှာလဲအဲ့မှာပဲပြန်ဆွတ်မှာပါ။မလည်းညီမရှိတဲ့ပစ္စည်းကိုပဲဘယ်လိုပြောမှာကြံခဲတဲ့ပစ္စည်းပေါ့နော်ကြံခဲတဲ့ပစ္စည်းဆိုညီမကဈေးမှာတစ်ဆိုင်အပြင်မှာတစ်ဆိုင်ဖွင့်ထားတယ်အပြင်ဆိုင်ရဲ့ပစ္စည်းနဲ့ညီမအိမ်မှာရှိတဲ့ပစ္စည်းကိုပဲဖွဲပြီးမှရှိတဲ့လောက်လေးနဲ့ပြန်ပြီးမှရုံးကန်ရမှာပေါ့
ရှမ်းမြောင်ဒေသတလကစိုက်ပျိုးရေးလုပ်ငန်းရှင်တွေကိုလည်း VOA ကဆက်သွယ်မေးမြန်းကြည့်ရမှာနောက်ချိုကစိုက်ပျိုးရေးလုပ်ငန်းရှင်ကလုံခြုံရေးစိုးရိမ်ချက်ကြောင့်အမီမဖော်ဘဲလက်ရှိအခြေအနေကိုအခုလိုပြောပြပါဗျာအဲ
ရောင်းမော်ဘူးတော့ဆက်ပြေးကြည့်သွားကြပါဦးအမဆက်ပြေးသွားမှာတော့ဒီကြတယ်ဟိုကကျောင်းထွက်လာမယ်ဆိုရင်လည်းကျောင်းပြောရုံနဲ့လည်းကျန်ခွင့်လာမှာပေါ့လားအဲဒီလည်းအခုအားကိုးရတဲ့ရှမ်းမြောင်တစ်ပိုင်းလုံးကစိုက်ပျိုးရေးတော်မှလည်းကြည့်ကြတယ်တော့ဒီနေရာ
ရှမ်းပြည်တလွားစိုက်ပျိုးထုတ်လုပ်ပြီးထိုင်းဘက်ကိုစိုက်ပျိုးထွက်ကုန်တင်ပို့နေတဲ့လုပ်ငန်းရှင်ကလည်းလက်ရှိအခြေအနေအရလမ်းပန်းဆက်သွယ်ရေးခက်ခဲလာတာကြောင့်ပြည်ပတင်ပို့ရေးအခက်အခဲရှိနိုင်ပြီလို့ VOA ကပြောပါတယ
်ဘယ်လိုလဲတော့ကျွန်တော်တို့ကယာရီမစသေးဘူးကြာအဲတချို့မျိုးနည်းငယ်တာထွက်တာဖြစ်တဲ့အတွက် export ထိုးနိုင်တဲ့အရေးသွေးနဲ့ပမာဏမရှိဘူးကြဒီချေကအဲခုလက်ရှိအနေထားရတော့ကျွန်တော်လက်ရှိလမ်းပါဆက်တဲ့ရေးနဲ့အချိန်ရရကြအောင်ကျွန်တော်တို့ပို့ဖို့ကနည်းနည်းခက်ခဲမယ်ဗျာ
ရှမ်းမြောက်ပါဝင်မြန်မာနိုင်ငံအလဲပိုင်းဒေသစစ်တမ်းခံရသူအများစုကတော့လေကြောင်းကနေတိုက်ခိုက်ခံရမှုရှိတဲ့ရန်ကုန်မန္တလေးနေပြည်တော်တို့လိုဒေသတွေကိုအဓိကစစ်ဆောင်ကြတယ်လို့လည်းပြောကြပါတယ်စစ်ဆောင်ကြသူတွေအတွက်တော့နေရာရင်းမှာအိုးအိမ်ပိုင်ဆိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေလက်လွတ်ထားကြရတဲ့အခြေအနေမှာနေရာဒေသတွေမှာကုန်ကျစရိတ်ကြီးမြင့်မှုနဲ့လည်းရင်ဆိုင်နေရပါတယ်မန္တလေးနဲ့ရန်ကုန်တို့လိုမြို့ကြီးတွေမှာတော့အိမ်အငှားဈေးကွက်ကကျေပြန့်လာပါတယ်စစ်ဆောင်ချသူတွေတိုးလာတဲ့မန္တလေးမှာအိမ်ချမ်းမြေအရောက်အငှားလုပ်ငန်းတွေတွင်ကျတယ်လို့ဒေသခံတချို့ကပြောပါတယ်ဘာမှပြင်ဆင်ထားခြင်းမရှိတဲ့တာမန်တိုက်ခန်းတစ်ခုကိုတစ်လ2သိန်းချံအနည်းဆုံးပေးရတယ်လို့လည်းမြို့ကန်တို့ကပြောပါတယ်မန္တလေးအိမ်ချမ်းမြေအကြောင်းသိရှိသူကနာမည်မဖော်ဘဲအခုလိုပြောပြပါတယ်
ဆုံးလေးတက်ကမှဝင်းကျဲကြီးတွေနဲ့ဆိုရင်50တောင်ရှိတာ60နဲ့58ကြားတော့အဲ့လိုမျိုးညိုတဲ့တို့ဆိုရင်ပေါ့နော်ညိုတဲ့တို့အဲ့လိုမျိုးဆိုရင်တိုက်ကသုံးတက်တိုက်လောက်ပေါ့နော်ပေ40 60ဝင်းဆိုရင်လည်းအစိတ်30ခေါနေတာပဲ20ကနေ30ကြားအဲ့လိုတွေမှားကြတာပဲ
ကိုဗစ်ကာလမတိုင်ခင်ကမန္တလေးမှာပေ30 40မြေတကွက်ကိုချက်သိန်း230 240လောက်ပောက်ခဲ့တဲ့နေရာတွေတောင်မှအခုအချိန်မှာချက်သိန်း4000 5000အထိဈေးခွန်နေကြပြီလို့လည်းသူကပြောပါတယ်မန္တလေးတိုင်းပသိမ်ကြီးမြို့နယ်တွင်ကနန်းဦးလင်းကျေးရွာအုပ်စုတွင်ကအိမ်ချမ်းမြေဈေးနှုန်းပေါက်ဈေးတွေကိုနှိုင်းရှင်ပြီးလဲသူကအခုလိုပြောပြပါတယ်
နောင်လိုဝင်သွားတဲ့မန္တလေးကနေခွဲဝင်သွားတဲ့ရွာလေလမ်းအဲ့လိုရွာလေလမ်းပြီးဆိုရင်2000 3000 3000အဲ့လိုမျိုး2000 3000နေအော်နေကြဟိုတုန်းကအဲ့ဒါတွေကအဲ့2000 3000နန်တွေကဟိုတုန်းက200လောက်ရှိတာ100ကျော် 200 အကွက်တွေက2000 3000နေအော်နေကြ
ပသိမ်ကြီးမြို့နယ်နန်းဦးလွင်ချေးရွာအုပ်စုအတွင်းကကံကောက်ကုန်းတန်းနဲ့တဲကုန်းရွာတို့ကအင်ဂျီတချို့ဟာမဟာဓာတ်အားလိုက်နဲ့မလွတ်တဲ့အတွက်ဆိုပြီးဖျက်ပေးဖို့အာဏာပိုင်တို့ကပြီးခဲ့တဲ့ဤပြည်လအတွင်းကပဲအိမ်ပိုင်ရှင်တွေကိုခေါ်ယူပြောဆိုခဲ့တာဖြစ်ပါတယ်ဒ ဒီချက်ကိုထောက်ပြပြီးလက်ရှိအခြေအနေမှာအင်ဂျင်မီဝယ်ယူမဲ့သူတွေအနေနဲ့လည်းသတိကြီးကြီးထားဆောင်ရွက်နေကြရတယ်လို့လည်းသူတို့ကပြောပါတယ်ရှင
်။မတ်တန်ဂီတရဲ့စီးပွားရေးစီမံအခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချမှာတယ်။ညံတော်ပြရာကျော်မြင့်တဲ့ရှေးဟောင်းဗကံဖျားစေဒီတွေကိုစကေးချုပ်ပြီးရုံးတဲ့ပုံစံငယ်လှုပ်တဲ့အတတ်ပညာကိုလူငယ်တွေပို့ပြီးစိတ်ဝင်စားသင်ယူစေချင်တယ်လို့ရုပ်ပြရတွေလုံနေတဲ့မြင်းကဘာယွာကယွန်းတက်ပြညာရှင်းကပြောပါတယ်။ပကန်းလာရင်ဓာတ်ပုံရိုက်တာအပြင်ရှေးဟောင်းအနုပညာဘိတုကလက်ရာတွေလေ့လာစေခြင်းတယ်လို့လည်းပြောတဲ့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမဆုမြတ်မမင်းမြန်ထားတာပြန်လည်ထုတ်လွှင့်လိုက်ပါတယ
်။ညမလက်မှုအတက်ပညာတွေကတစ်ခုဖြစ်တဲ့ယွန်းအတက်ပညာနဲ့ပကန်းမျိုးကယွန်းပညာရှင်တယောက်ကရှေးဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်။ရှေးဟောင်းလက်ရာတွေအတိုင်းတူအောင်လို့ရုံးဖျားတွေလုပ်တဲ့အခါမှာဒီမြမလက်မှုအတက်ပညာပန်းဆယ်မျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ရုံးအတက်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်။အခုလိုမျိုးဒီရုံးနဲ့ဖျားစီတွေတွေလုပ်တဲ့အတက်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်ဆင့်ကမ်းထိမ့်သိမ့်နိုင်မလဲဆိုတာကိုမြင်းကဘာရွာကရုံးအတက်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ်
။ကျွန်တော်စလုပ်တာကတော့အနည်း20ကျော်ပြီဗျ။ကျွန်တော်လုပ်ခဲ့တဲ့ဖရားတွေကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုအစုကြီး90ပတ်ဝန်းကျင်လောက်တော့ရောက်ပါပြီဗျ။အာပထမပိုင်းတော့ခက်ခဲတာပေါ့ဗျ။နောက်ပိုင်းကျတော့လည်းတဖြည်းဖြည်းဖြည်းနဲ့ဟိုတူးလာတာပါဗျ။ဟုတ်ကဲ့
။ကျွန်တော်ဒီယွန်းပညာနဲ့ပေါ့နော်ဖရားစီတွေတွေလုပ်တဲ့အခါမှာဒီတခြားယွန်းတယ်ပစ္စည်းတွေလုပ်ရတာနဲ့ဘယ်လိုကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင်
။အဲ့ဒါကတော့ဒီလိုပါဗျ။ယွန်းတွေကတော့ယွန်းနေချင်းအတူတူပါပဲ။အဲတို့ဝင်မယ်လေကျွန်တော်ဖရားလေးရလိုင်းလေးတွေနဲ့ဆိုတော့ရိုးရိုးရွတ်တယ်ကတော့တီယူချောတာလို့လွန်ချောတာလို့လောက်ရတာပေါ့ဗျာကျွန်တော်ဖရားကြတော့အဲ့လိုမဟုတ်တော့ဘူးတစ်စီတုတ်လိုက်ပြာပက်လိုက်တစ်စီတုတ်လိုက်ပြာပက်လိုက်နဲ့လောက်ရတာပေါ့အဖြူတွေပဲကြပြန်တော့လေရိုးရွတ်တယ်လုံငန်းကတော့သူကနှီးလေးတွေထောင်းလိုက်ခွေလိုက်နဲ့ဘာဖြစ်တယ်လေကျွန်တော်ဒီဖရားကြတော့ဟိုအုတ်မျက်စီတွေလို့နှီးုံလေးတထာချင်းတထာချင်းတထာချင်းစီရတာဆိုတော့ဓာလေးတွေထဲမှာတီယူချောလိုက်ပြည့်တော့မှာလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူတစ်စီတုတ်လိုက်ပြာပက်လိုက်လို့ပါတော့ဗျာအဲ့
တော့ဒီရှေးဟောင်းဖျားစီတွေနေအဆင်တူပုံတူဖြစ်အောင်ပေါ့နော်ဦးလေးရဒီပုံဟိုစားအရွယ်စားအငယ်လေးတွေလုပ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့လက်ဆင်တူဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလောက်ရတဲ့အချိန်ဘလောက်ကြာရဲဆိုတာလည်းပြောပြပါလား
သူကတော့ပထမလုံးတည်းချင်းပုံစံကိုဘုရင်ဟိုကက်ဆက်ကူပေါ်မှာကြီးရတာပေါ့ဗျာပုံစံတူအောင်ပေါ့ခိုက်ဟိုကိုလူချင်းတဲ့စကီးဆိုင်ကိုချုပ်ပြီးတော့ကြီးရပေါ့ညာကြီးပြီးတော့မှအဲ့ဒီကနေမှအတိုက်ထွားပြီးတော့မှတစ်ရှင်းချင်းတစ်ရှင်းချင်းဟိုကျွန်တော်တို့ဝါးလေးတွေနဲ့ကတ်ပြီးတော့လောက်သွားတာပေါ့အဲ့ဒီတော့မျိုးပါပထမဆုံးလုံးသွားတော့ဟိုဒီလိုပေါ့ဗျာဟိုတကိပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လှုပ်တယ်လှုပ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖះအောင်လည်းသွားကြည့်ရကျွန်တော်အိမ်မှာလည်းလှုပ်တယ်အဲလိုလှုပ်တဲ့နေရာမှာမတူတဲ့အားလေးကြရင်တော့ပြန်ပြန်ပြီးတော့မြင့်မြင့်ပြီးလှုပ်တာပေါ့ဗျာအဲနောက်ဆုံးကျတော့မှမျက်လုံးနဲ့မှစိတ်တိုင်းကျအားရလာပြီဆိုတဲ့အချိန်ကျတော့မှပြတ်တာပေါ့အဲ့ဒီဘောမျိုးပါပြန်လှုပ်တဲ့နေရာတွေမှာလည်းကျွန်တော်တို့ပြီးတော့ပြန်ရဲ့အယူဆလေးတွေဗာလေးတွေလည်းလိုက်လေ့လာရတာပေါ့တကိဟာသူကနော်ဗကံဖျားကြီးကအကုန်လုံးစကိတ်လိုက်တယ်ထွက်ထားဦးလေလင်းငါးစုလောက်ပဲထွက်ထားတာဟုတ်အဲ့လင်းငါးစုလောက်ကတော့သူစကိတ်တိုင်းကျွန်တော်လုပ်လို့ရတယ်လေအဲကျန်တဲ့ဖျားကြီးကြာရောကိုစကိတ်နဲ့ကိုပေါ့ကိုလော့တော့
ဆိုတော့ဒီဒုတဲ့ကြီးမားတဲ့ဒီရှေးဟောင်းဖျားစီတီတွေကိုဒီရုံးနေပေါ့နော်ပုံစံငယ်လုပ်တဲ့ခါမှာလက်ဝဲမှာတော့တေးကြပါတယ်ခုနဦးလေးပြောခဲ့သလိုအစင်းစင်းလုပ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့ခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင
်အာလက်ဝင်တာတော့အမှန်ပေါ့ဗျာအဲဒါတို့ခုရှာမညံတော့180 180ရှိတဲ့ဖရားကြီးကိုကျွန်တော်ကဒီလိုနှစ်ပေလောက်ညံတော့နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လောက်ရတာဆိုတော့ဟောအတော်တန်တန်လေးတွေရတယ်ကျွန်တော်ဖြောက်လဲရတာဒီပါတာပေါ့ဗျာအဲဖြောက်တဲ့အခါကျတော့မူရင်းပုံစံနဲ့မတူတဲ့မတူဝဲဖြစ်တော့မှကြောက်တဲ့အခါကျတော့မဖြောက်တဲ့ဟာဖြောက်အဲ့လိုလေးတွေတော့လောက်ရတာပေါ့ဗျာအဲ့နေရာမှာတော့နည်းနည်းခက်ခဲတာလေးတွေရှိအောင်တခါတလေဖြောက်တာမြားသွားရင်လည်းသူကမူရင်းပုံနဲ့မတူတော့ဘူးလေအမဖြောက်ပြန်တော့လေကျွန်တော်မှကြတော့ဒီနှစ်ပေလောက်တဲ့ဝင်ဝင်အောင်ချော့ရတာဆိုတော့ဟောနည်းနည်းခက်တာပေါ့ဗျာအဲ့ဒါအဲ့ပိုင်မှာခက်ဆုံးပဲဗျဟော
ပူဦးလေးလုံနေတဲ့ဒီရှေးဟောင်း
ဖျားဇေဒီတခုမှဒီမြမဟိုစာပေါ်လက်မှုပညာပန်းဆယ်မျိုးဘယ်လောက်ပါတယ်လို့ဦးလေးရှင်းပြနိုင်မလဲရှင
်ပန်းဆယ်မျိုးတဲ့မှာကျွန်တော်လုပ်တဲ့ကျွန်တော်လုပ်တဲ့ဒီပုံစံတူကတော့ပန်း6မျိုးလောက်ပါတယ်ဗျဟိုနံပါတ်1အနေနဲ့တော့အခြေခံသားတော့ပယ်ရန်ပေါ့ဗျအပူဆဲရာကြတော့ပကြီးဗျာပကြီးပြည့်တဲ့ခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့တည်ယူနဲ့လုပ်တဲ့ခါကျတော့ပန်းတော်ဗျာအဲ့တော့ဒီဒီလေးတွေဗာလေးတွေကိုထိုးတဲ့ခါကျတော့ဟောပန်းပွတ်ဗျာအာသူကနောက်ပြီးတော့ပယံပါမယ်ဗျာနောက်ပြီးတော့ကျွန်တော်တို့ပန်းရှင်ပါမယ်ဗျာအကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာပန်း6မျိုးရှိတယ်ဗျာပန်း7မျိုးပညာထဲမှာကိုယ်အစ်အနေနဲ့လက်သမားပညာဗာလေးတွေဗျာ
အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမဒီဖျားရည်ဇေဒီတွေလုတ်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြက်မသွားအောင်ရောဘယ်လိုမျိုးထိမ့်သိမ့်နိုင်မယ်လို့ထင်လဲရှက
်အခုလောလောဆယ်အနေနဲ့တော့ကျွန်တော်တာတမီတွေပုံမှာတော့မူတည်တာပဲဗျတခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါတယ်ဟိုကျွန်တော်တာတမီတွေတာတမီ၃ယောက်ရှိတယ်ဗျ၃ယောက်လုံးတော့ဒီပညာရပ်ကိုကျွန်တော်မဖြစ်မနေတင်ထားပါတယ်သူတို့လည်းကြိုးစားကြပါတယ်ဟုတ်ရင်ကြပါတယ်ဟောလောလောဆယ်တော့အကုန်လုံးတော့အစားဆုံးမဖြစ်သေးဘူးပေါ့ဗျာနောက်ကြရင်တော့ဖြစ်လာမှာပါဗျာ
ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့နော်ဒီယုံတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးဒီတွေလုတ်တဲ့အခါမှာပို့ပြီးတော့မှခက်ခဲတယ်ပေါ့လေဆိုတော့ဒီအတတ်ပညာကိုဒီလူငယ်ပိုင်းတွေစိတ်ဝင်စားမှုနဲလာကြတာမျိုးကဒီတခြားကျွန်းတယ်လုပ်တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတတ်ပညာကိုမလုပ်ချင်တော့ဘူးအချိန်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုကျွန်းပညာကိုဒီမြမနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
်ဟိုယူနယ်ပညာတဲ့ကျွန်တော်ကပကံဘုရားကြီးကခက်ခဲတဲ့အမှုပညာလက်ရာလေးကိုလူငယ်လေးတွေသိချင်တာဗျအဲ့ဒါကြောင့်ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အသေးစိတ်ကိုမဲမောတယ်ဒီအသေးစိတ်ကိုမဲမောတော့ကျွန်တော်ဒီဖျားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာနေဖျားငယ်လေးတောင်မှတလောက်ခက်ခဲနေတာအကြီးကြီးဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟောအင်္ဂလိပ်ပန်းတွေပါမလဲအာအုပ်စီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဖျားတွေကိုလူငယ်လေးတွေပို့ပြီးစိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဖျားဘူးတွေကတဘုံရိုက်ဖို့တော့ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟွာဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးတော့ဟိုတိုးတက်လာလိမ့်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကပါရွာကဒီရွှေအချက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီရွှေနဲ့ရှေးဟောင်းဖျားစည်းဒီတွေလုတ်တဲ့အတက်ပညာကိုစိတ်ဝင်စားလို့သင်ယူခြင်းနဲ့ဆိုရင်ပညာလက်ဆက်ကမ်းပေးဖို့အဆင်သင့်မယ်လို့လည်းပြောပါရရှင်။ကျွန်မစုမြတ်မောင်ပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ American နိုင်ငံရေး Democracy ဆွေးနွေးကကမ္ဘာမီဒီယာတွေကမြန်မာ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်မှာအဆရှိတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VUE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အခြေခံအားဖြင့်ပြောရရင်နီးပညာတွေကကမ္ဘာကြီးကိုပြုတ်ပြင်ပြောင်းလဲနေတာပါဒါဟာလူမှုအတိုင်းဝိုင်းကထားရှိတဲ့စံတန်ဖိုးနဲ့ဆုံးဖြတ်ချက်အပေါ်မှာတော့မူတည်နေပါတယ်လို့ USAID အကြီးအကဲစမတ်သာပါဝါကပြောပါတယ်အင်တာနက်တွေစတင်ပေါ်ပေါက်လာတဲ့အစောပိုင်းကာလတုန်းကတော့ကမ္ဘာတစ်ဝန်းနီးပညာတွေကိုတိုးချဲ့လိုက်ရင်အသိပညာစာနာနားလည်မှုနဲ့စီးပွားရေးအခွင့်အလမ်းတွေကိုမလွဲမသွေချဲ့ထွင်နိုင်လိမ့်မယ်ဆိုတော့အပြုသဘောဆောင်တဲ့မျိုးလင့်ချက်တွေကြီးကြီးမားမားရှိခဲ့ကြတာကိုလည်း USAID အကြီးအကဲကထောက်ပြပါတယ်။ဒါပေမဲ့လည်းတကယ့်လက်တွေ့နဲ့ကြွားချားနေတာကိုလက်တွေ့တွေ့မြင်နေရပါပြီလို့လည်း Miss Power ကပြောပါတယ်
။ Technology can deepen inequality
just as it can reduce inequality it can divide
ni pinya so ra ha ma nyi mya mo go shaw cha nai de lo be ma nyi mya mo ri go le po wi do na shain twa sin nai ma de ni pinya ri ha lu a chin chin chait set pe nai de lo be lu mo a tai wai du go le kwe pya twa sin nai ma de ni pinya ri chang giyuna ta ya a pyan ala san nwe mu ne a ma ta ya ri go pyan pwa twa sin nai ma de a la du be a mong ta ya ri ne mu da saka ri le a lwe de gu pyan nan twa sin nai ma de အတိတ်ကသင်္ကန်းစာရီနဲ့စိန်ခေါ်ချက်တွေကိုနမူနာယူပြီးတော့အပြောင်းလဲတွေဖော်ဆောင်ဖို့လိုပါတယ်။ဒီကနေ့ခရက်စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်မှုဟာ digital နည်းပညာအပေါ်မှာမူတည်နေတယ်ဆိုတာကျွန်တော်တို့လက်ခံထားဖို့လိုပါတယ်လို့လည်း USAID အကြီးအကဲကပြောပါတယ်။ဒီကမ္ဘာလုံး digital နည်းပညာတွေသုံးဆွဲလာတဲ့ခေတ်မှာကုမ္ပဏီနဲ့လူပုဂ္ဂိုလ်တူတူတယောက်ကမှနောက်ကျကြံခဲ့တာမှမဖြစ်ရအောင်နည်းပညာတွေကိုကမ္ဘာတစ်ဝန်းလုံးလှလမ်းမြောင်အတူတူကဆောင်ရွက်ရပါလိမ့်မယ်
။ No people or nation.should be left behind in the digital revolution. Right now, two
digital ni pinya re u mo la de a chein ma be tai mi be lu poko go ma nau chan tha lo ma tin ma u. Let shi ma ro a pyan twa ni de a chein ni ne ya thwet paw la ba de. Online ne online ma hote a chein ni myo ba. Digital ni ne won saw mo long gan a pyan alan chait set saw mo de si bwa ye long gan nei to la da ne a mya online ma tet nai ne tu de a twet ka ro ji ma de a ne chet twe phit la ba lai me.ဒုတိယအချက်ကတော့လူအခွင့်အရေးကိုလေးစားလိုက်တာပြီးတော့ထိခိုက်နစ်နာမှုမရှိစေတဲ့နည်းလမ်းတွေနဲ့နည်းပညာတွေကိုတီထွင်အသုံးချနိုင်အောင်စီမင်းစည်းကမ်းတွေတမမဲ့ညွန်မောင်းအဖွဲ့တွေထူထောင်သွားရဖြစ်ပါတယ်လို့ Samantha Power ကပြောပါတယ်။တတိယအချက်ကတော့လူသားမျိုးနွယ်လူကြီးရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်တွေအတွက်နည်းပညာတွေကိုအရှိန်မြင့်အသုံးချသွားရဖြစ်ပါတယ်။တီဗီယောဂါတိုက်ဖြစ်ရေးအတွက် AI ဉာဏ်ရည်တို့နည်းပညာသုံးတာဒါမှမဟုတ်တရားမွန်တိခိုးထုံမွန်ဟန်တာနိုင်ရေးအတွက်အတန်းနာထောင်တဲ့ကိရိယာတွေဆက်တလိုက်ဂျူရုကဒေတာတွေနဲ့ Geospatial ကမ္ဘာမြေမျက်နှာတွင်မြင်ကိုတွက်ချက်လေ့လာတဲ့နည်းပညာတွေကိုအသုံးချတာမျိုးပါ AI ဉာဏ်ရည်တို့နည်းပညာတွေထွက်ပေါ်လာတာဟာကျမတို့ရဲ့လုပ်ပုံကိုင်မုံတွေကိုပြောင်းလဲပြောင်းနေမှာကပဲလုပ်ကိုင်ဆောင်တဲ့နည်းလမ်းတွေကိုပါပြောင်းလဲသွားစေပါတယ်
Right nowwith the challenges that we face globally vastly outpacing the resources that we have to take them on. ဒါရှိကျမတို့ရင်ဆိုင်နေရတဲ့ပြဿနာတွေဟာ
အရှိန်အဟုန်နဲ့ကြီးမားကျယ်ပြန့်လာပြီးတော့ပိုးပြီးတော့လဲရှုပ်ထွေးလာပါတယ်။ကျမတို့မှာရှိနေတဲ့အချိန်၊မွေးနဲ့လူဝင်အားသဘာဝတရားစားတာစားတဲ့ရင်းမြစ်တွေနဲ့ကင်တွယ်ဖြည့်ရှင်းလို့မရအောင်ဖြစ်နေပါတယ်။ကမ္ဘာမှာကြုံနေရတဲ့စိန်ခေါ်ချက်တွေကိုထိရောက်စွာတုံ့ပြန်နိုင်မဲ့အဖိုးတန်ကိရိယာတွေကို AI ကပံ့ပိုးပေးနေပါတယ်။AI ကိုအသုံးပြုခြင်းအပြင်လူသားတွေရဲ့ကြိုးပမ်းအားထုတ်မှုတွေပိုးပြီးတော့ထျောက်လာမယ်ပုံမကောင်းမွန်တဲ့ရလဒ်တွေရရှိမယ်အပြင်သူ့ရဲ့အကျိုးရလဒ်တွေကိုလူတွေလည်းပိုးပြီးတော့ခံစားမှာဖြစ်ပါတယ်ဥဒုယာတိပြောင်းလဲမှုနဲ့အတူပဲနည်းပညာတွေဟာလည်းဒီကနေ့ရဲ့ဖွံ့ဖြိုးတိုးတက်မှုကိုပုံဖော်နေတဲ့တိကျပြတ်သားတဲ့အကြောင်းရင်းကြီးတစ်ခုထက်ကတစ်ခုအပဝင်ဖြစ်တယ်လို့လည်း USAID အကြီးအကဲကပြောပါတယ်တရီဟာအကောင်ဖက်ကိုဥတီမလားအဆိုးဖက်ကိုဥတီတော်မလားဆိုတာကတော့သူ့ကိုအတုံးချနေကြတဲ့လူသားတွေရဲ့ရှေ့ဆက်ရွေးချယ်မှုပေါ်မှာပဲမူတည်နေပါတယ
်အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
VOA ကိုစာပို့မယ်ဆိုရင် burmese@voanews.com ကို email နဲ့ပို့နိုင်တယ်လို့ VOA ရဲ့ Facebook Messenger ကလည်းပို့နိုင်ပါတယ်ခုတော့ပရင်းချေချုပ်ကိုပြောပြပေးပါမယ်ရုရှားနိုင်ငံအနောက်တောင်ပိုင်းကော့ခ်စ်ဒေတာတဲ့ယူကရိန်းချူချော်ဝင်ရောက်လာတာဟာယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေတာတဲကရုရှားရဲ့ထိုးစစ်ကိုအာရုံလွှဲဖို့ချိုးပန်းချက်တာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်စစ်ပွဲဆုံးသတ်ရေးစိတ်ဆက်ညှိနှိုင်းတဲ့အခါအနေထားကောင်းတစ်ခုရဖို့ချိုးပန်းတာဖြစ်တယ်လို့လည်းပူတင်ကဆိုပါတယ်ကတ်စ်ဒေတာကပြည်သူတွေနေစဉ်ဘဝမတီးမငြိမ်ဖြစ်အောင်ယူကရိန်းကတိုက်ခိုက်တာဖြစ်နိုင်စရာရှိပေမဲ့မအောင်မြင်ပါဘူးလို့လည်းပူတင်ကပြောပါတယ်။အစ်ဇွေးနဲ့ဟားမတ်တို့ကြားမှာတော့အပြည့်ရည်ဆွေးနွေးပွဲတွေစီစဉ်ထားတဲ့အတိုင်းရှေ့ဆက်နိုင်မယ်လို့မျှော်လင့်သလိုအပြည့်ရည်ဖြစ်နိုင်သေးတယ်လို့အမေရိကန်ဆိုရကအော်ဂိုလာဆက်နေနေမှာပြောလိုက်ပါတယ်။အပြည့်ရည်အတွက်ပါဝင်ပတ်သက်သူအားလုံးနဲ့ဆက်ပြီးဆောင်ရွက်သွားမယ်လို့လည်းအမေရိကန်နိုင်ငံသားဌာနလက်ထောက်ပြောခွင့်ရဗီတန်ပက်ဒယ်ကတရင်တော်တွေကိုပြောဆိုခဲ့တာပါ။အီဂျစ်နဲ့ကာတာနိုင်ငံတို့ဂျာဝင်စည်းစမ်းမှုနဲ့အပြည့်အရည်နောက်တစ်ကျော်ဆွေးနွေးပွဲတွေကိုကြာတာပြင်းနေမှာကျင်းပဖို့လည်းရှိပါတယ်။မြန်မာနိုင်ငံမှာတော့မကြာသေးမီအတွင်းအကြမ်းဖက်တာတွေထိုးလာခဲ့ပြီးအရက်သားအများပြားသိဆုံးခဲ့ရတဲ့အပေါ်မှာကုလသမဂ္ဂကအပြင်းထန်ဆုံးရှုတ်ချလိုက်ပါတယ်။အရက်သားပြည်သူတွေရဲ့အသက် OA စီစဉ်တွေကိုကာကွယ်ရမယ်ဆိုတဲ့အပြည့်ပြည့်ဆိုင်ရာလူခွင့်ရေးဥပဒေကိုပဋိပက္ခမှာပါဝင်ပတ်သက်သူအလုံး
Nisa Lina Jabule Kula Tamga Bioy Sugeshidu Fahen Hek Nizin Driza Shilibama Taito and Light Party. But this season you are the Lau Babakana, Dine Ingamanet season Tolu Yemuga, Matangi Taipa. View a Yodan yet, Mana Bay season go view your website, YouTube, and Facebook, Sabian Nadigale, Daya, Chishu, Nasin and Mare, View you, Nasin Jada Dread, Jesu Tutte Mare. သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးကျမ်းမှာချမ်းသာဘေးပြဒုက္ခဝေးကွာကြပြီးဆန္ဒဘုရားထတ်သူမြတ်တွေဖြစ်ကြပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်တမောင်တန်းနာ